Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေနေ့မနက်ဖြန် VOA မြန်မာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကသာမက VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မပါနေပါရှင်။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်။
မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အီရန်နျူကလ ியர் ဘောဒ်ညီချက်ကိစ္စသမ္မတဒေါ်နယ်ထရမ့်ရဲ့လိုရက်ကိုနိုင်ငံသားဝန်ကြီးဟောင်းကအပြင်းထန်ဝေဖန်လိုက်ပါတယ်။အိန္ဒိယမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံပြန်ပို့ဖို့အစွန်းရောက်ဟိန္ဒူဝါဒီတွေဆန္ဒပြတောင်းဆိုကြပါတယ်။ဖိလစ်ပိုင်နဲ့မလေးရှားတို့မှာအစိုးရဘက်အကြီးအကဲတွေကိုကန့်ကွက်ဆန္ဒပြကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနေ့ကလန်ဒန်မြို့ဒေသစံတော်ချိန်တနင်္ဂနွေကစပြီးဗြိတိန်ရောက်မြန်မာတွေဆန္ဒပြခဲ့တဲ့အထူးရည်ရွယ်ချက်ကိုအခုလိုကြားကြရပါမယ်
။ကျွန်တော်တို့အားလုံးကဒီအနောက်နိုင်ငံတွေရဲ့မီဒီယာတွေကနေပြီးတော့မဟုတ်မမှန်မဲနဲ့ဘက်လိုက်ပြီးတော့ပြောဆိုနေတဲ့
ဆန္ဒပြပွဲဖြစ်မြောက်ရေးလှုပ်ရှားသူတရားဖြစ်တဲ့ဒေါက်တာတက်ကိုကိုရဲ့ပြောပြချက်နဲ့အတူနားဆင်ရဖို့ရှိသလိုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးချဲ့နေကြောင်းကိုလည်းပြောပြပေးမှာပါ။အရင်နောက်ဦးအောင်ခေရဲ့မြမအရေးသုံးသပ်ချက်နဲ့ဒေါ်လလတန်းရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ပါတယ်ရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့တနင်္ဂနွေနေ့မနက်ဖက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကကြီးညာပါမယ်ရှင်။
အီရန်နျူကလ ியர் ဘောဒ်ညီချက်ကိုသမ္မတဒေါ်နယ်ထရမ့်ကဆက်ပြီးထောက်ခံအတည်ပြုတာမျိုးမလုပ်တဲ့ပေါ်နိုင်ငံသားဝန်ကြီးဟောင်းဂျွန်ကယ်ရီကအပြင်းထန်ဝေဖန်လိုက်ပါတယ်။ဒီအဆုံးဖြတ်ချက်ဟာအချက်လက်တွေကိုတာဝန်မဲ့စွာလက်လျူရှုပြီးစန်တာဇွဲနဲ့လက်တွေ့မကျတာကိုဦးစားပေးဆုံးဖြတ်လိုက်တာပဲလို့မစ္စတာကယ်ရီကပြောပါတယ်။မစ္စတာကယ်ရီဟာဒီဘောဒ်ညီချက်ကိုရဖို့စိတ်ဆက်ညှိနှိုင်းတဲ့အထက်မှာအဓိကနေရာကပါဝင်ခဲ့သူတူပါ။ထရမ့်ဟာမိမိတို့ရဲ့လက်တွေချိနဲ့သွားအောင်မိမိတို့ကိုမဟာမိတ်တွေနဲ့ဝေးကွာသွားအောင်အီရန်ကသဘောထားတင်မှသူတွေပိုအားကောင်းအောင်မြောက်ကိုရီးယားရေးဖြည့်ရှင်းမှုပိုခက်ခဲစေပြီးစီးရေးပြိပခဖြစ်ဖို့ပိုနီးသွားအောင်လုပ်လိုက်တာပဲလို့မစ္စတာကယ်ရီကပြောပါတယ်။2015ခုနှစ်ကကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံကြားလက်မှတ်ရေးထိုးခဲ့တဲ့နျူကလ ியர் သဘောတူညီချက်ကိုဖျက်သိမ်းလို့မရဘူးလို့အီရန်သမ္မတကလည်းတောက်ကြနေမှာတုံ့ပြန်ပြောဆိုခဲ့ပါတယ
်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုရဲ့အဓိကလမ်းဆောင်လမ်းကွာတစ်ခုမှာထရက်ကားတစ်စင်းကနေဘုံးပေါက်ကွဲထားကြောင်းအနည်းဆုံးလူ25ဦးသေဆုံးပြီးလူ50ထဲမှနေဒဏ်ရာရသွားတယ်လို့အာဏာပိုင်တွေနဲ့မျက်မြင်တွေကပြောပါတယ်။တည်ဆုံးဒဏ်ရာရသူအများစုဟာအရက်သားတွေဖြစ်ကြပါတယ်။လူစုကြီးကားတဲ့အဲ့ဒီလမ်းဆောင်ကပေါက်ကွဲမှုဟာအတေကံဘုံးဖောက်ကွဲမှုဖြစ်နိုင်တယ်လို့ဒေသခံရဲအရာရှိက VOA ကိုပြောတာပါ။ယင်ကြောပိတ်ဆို့နေချိန်အတွင်းအဲ့ဒီနေရာမှာပေါက်ကွဲမှုဖြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။ထရက်ကားဘုံးပေါက်ကွဲမှုအချိန်ကြောင့်အနီးအနားကကားတချို့မီးလောင်ကျွမ်းခဲ့ရတယ်လို့အဆောက်အဦတချို့လည်းပြိုကျပျက်စီးသွားတယ်လို့အခင်းဖြစ်ရာကိုရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်ပြိုကျခဲ့တဲ့ပျက်စီးပုံအောက်မှာလူတွေပိတ်မိတည်ဆုံးနိုင်တာကြောင့်တည်ဆုံးသူဦးရေတိုးလာနိုင်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်အခုပေါက်ကွဲတဲ့နေရာကိုလာတဲ့နောက်ထပ်ကားတစ်စင်းကိုလည်းဒီလုံခြုံရေးတပ်ဖွဲ့ကတားဆီးနိုင်ခဲ့ပါတယ်ဒီပေါက်ကွဲမှုကိုအကြမ်းဖက်အုပ်စုတစ်ခုကလုတာဖြစ်နိုင်ပြီးအကြောင်းရင်းစုံကိုစုံစမ်းသိပြီးတာနဲ့တပြိုင်တည်းသတင်းထုတ်ပြန်သွားမယ်လို့ဆိုမာလီလုံခြုံရေးဝန်ကြီးကပြောပါတယ
်အမေရိကန်နဲ့ကနေဒါနိုင်ငံသားမိသားစုကိုတာလီဘန်တွေလက်ထက်ကနေပူးပေါင်းကယ်တင်ခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲမှာတိတ်အဆင်မပြေလှခဲ့တဲ့မဟာမိတ်တွေဖြစ်ကြတဲ့ပါကစ္စတန်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်ရေးနဲ့ဆက်ဆံရေးပိုကောင်းလာမယ်လို့အကောင်းအမြင်မျှော်လင့်လာကြပါတယ်အမေရိကန်ထောက်လှမ်းရေးကပေးတဲ့သတင်းပေါ်အခြေခံပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကအမေရိကန်နိုင်ငံသူကိတ်လန်ကိုလ်မန်ခင်ပွန်းဖြစ်သူကနေဒါနိုင်ငံသားဂျော့ရှွာဘွယ်တို့နဲ့အတူသူတို့ရဲ့ကလေးငယ်သုံးဦးကိုပါဗိုလ်တပ်ကကယ်တင်ခဲ့တာပါသူတို့ကိုပြန်ပေးဆွဲထားတဲ့တာလီဘန်တွေကတောတောင်ထူတဲ့အာဖဂန်နယ်ဆက်ကိုဖျက်ပြီးပါကစ္စတန်နိုင်ငံနဲ့ရွှေ့လိုက်ပြီးတဲ့နောက်နိုင်ပိုင်းတွင်မှာကဲတင်လိုက်တာပါသူတို့မိသားစုဟာတာလီဘန်နဲ့အခြေဆက်ရှိတဲ့အာဖဂန်နစ္စတန်အခြေစိုက်ဟက်ဂန်နီကွန်ရဲ့အဖွဲ့လက်ထက်မှာ၅နှစ်နေပါကြာခဲ့ပါတယ်ပြန်လွတ်လာတဲ့မိသားစုကတော့ကနေဒါနိုင်ငံထရွန်တိုမြို့ကိုပြန်အောင်သွားကြပါပြီ2012ခုနှစ်ကအာဖဂန်နစ္စတန်မှာခိုးမန်းနဲ့ဘွားလ်တို့ပျောက်သွားခဲ့ပြီးနောက်ပိုင်းမှာတော့အာဖဂန်တာလီဘန်တွေကသူတို့ပြန်ပေးဆွဲထားတယ်လို့ကြေညာခဲ့ပါတယ်အဖမ်းခံရချိန်ကခိုးမန်းမှာကိုဝင်ရှိနေပြီးအဖမ်းခံထားရတဲ့ကာလအတွင်းကလေး၄ယောက်မွေးခဲ့ပါတယ်ပြန်ပြီးသမားတွေကသူတို့ရဲ့မွေးကင်းစကလေးငယ်တူကိုတပ်ဖြစ်ခဲ့ပြီးကိုမန်းကိုလည်းမရင်ချင်းခဲ့ကြတယ်လို့တွန်တူလေးစိတ်ကိုရောက်ပြီးတဲ့နောက်ဘွားလေးကပြောပါတယ်
။အာရီကော့စ်ကန်လွန်ပင်လယ်မှာကုန်တင်လေယာဉ်တစ်စင်းစနေနေ့ကပြတ်ကျခဲ့တာကြောင့်ဗော်လ်ဒိုဗန်နိုင်ငံသား၄ဦးသေဆုံးသွားတယ်လို့အာရီကော့စ်လုံခြုံရေးဝန်ကြီးကပြောပါတယ်။ပြင်သစ်နိုင်ငံသား၄ဦးအပါအဝင်နောက်ထပ်လူ6ဦးဒဏ်ရာရသွားတာမှာ3ဦးကပြင်သစ်စစ်သားတွေဖြစ်တယ်လို့လည်းဝန်ကြီးရှီရီခီအာယာခီတက်ကသတင်းတောက်တွေကိုပြောပါတယ်။ အာဖရိကတိုက်ဆဟယ်ဒေသမှာ GS အစွန်းရောက်ဝါဒီတွေကိုနှိမ်နင်းတဲ့ဘတ်စ်ဟိန်းစစ်စင်ရေးမှာပြင်သစ်စစ်တပ်အတွက်တည်ယူပို့ဆောင်ပေးနေတဲ့လေရင်ဖြစ်တယ်လို့ပြင်သစ်စစ်ဘက်သတင်းရင်းမြစ်တစ်ခုကပြောပါတယ်လေရင်ပေါ်မှာလူ၁၀ဦးပါသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ပြင်းထန်တဲ့မုန်တိုင်းတစ်ခုတိုက်နေချိန်အတွင်းအပိုင်ချံမြို့ကအပြီးဆိုင်ရာလေစိမ်းနားပင်လယ်ထဲမှာလေရင်ပြက်ကျသွားတာပါလေရင်ပြက်ကျတဲ့အကြောင်းရင်းကိုမသိရသေးသလိုရာသီဥတုကြောင့်ဖြစ်တာလားဆိုတာလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးလေရင်ဟာမစင်းသက်နိုင်ပဲပင်လယ်ထဲပြက်ကျသွားတယ်လို့ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးဘယ်လူးကပြောပါတယ
်ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံရှေ့ပိုင်းကာကတ္တမြို့မှာဟိန္ဒူဆွေရောဝါဒီအဖွဲ့တွေဖြစ်ကြတဲ့ဘာဂျရန်ဒေါလ်နဲ့ဗီရှွာဟိန္ဒူပါရီရှတ်အဖွဲ့တွေပေါင်းပြီးတရားမဝင်ရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ဖို့အစမ်းအပြတောင်းဆိုကြပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်4000နီးပါးကိုအိန္ဒိယပြည်တွင်းလူညုံရေးအတွက်ချင်းချောက်မှုတစ်ခုဖြစ်မြင်ကြတာပါ။အဲ့ဒီအထက်ကတောင်းခွဲလောက်ဟာဒုက္ခတွေဖြစ်အတိအမှတ်ပြုထောက်ထားတွေရှိတယ်လို့ကုလသမဂ္ဂကပြောပေမဲ့အိန္ဒိယကတော့အားလုံးကိုပြန်ပို့ကြပါတယ်။အိန္ဒိယကရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့ရေးအစိုးရရဲ့အစီအစဉ်ကိုနိုဝင်ဘာလ17ရက်နေ့အထိဆိုင်းငံ့ထားဖို့အိန္ဒိယတရားရုံးချုပ်ကအောက်တိုဘာလ17ရက်နေ့မှာဆုံးဖြတ်ချက်ချထားပါတယ်။ဒီတော့ဒီမှာပဲစနေနေ့မနေ့လင်းရကြီးအချိန်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာမိသားစုတစုအိပ်ပျော်နေတဲ့နေရာကိုဆင်ရိုင်းတွေဖြတ်နင်းသွားတာကြောင့်ကလေး2ဦးနဲ့အမျိုးသမီး2ဦးသေဆုံးသွားပါတယ်။ဒါဟာဖြင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေထွက်ပြေးသွားကြပြီးကြတဲ့ကဆိုရင်တရင်ဘက်နိုင်ငံအတွင်းဒုတိယအကြိမ်မြောက်ဖြစ်ရပါအခင်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်တောင်ပိုင်းဘာလူခါလီအရက်ကတောဖုံးနေတဲ့တောင်ကုန်းတွေမှာရိုဟင်ဂျာမွတ်စလင်တွေအတွက်နေရာတွေစောက်ဖို့တစ်ပင်အများပြားကိုခုတ်ပစ်ခဲ့ပါတယ်။ဒါပေါ်လင်နဲ့ဝါရီကိုသုံးပြီးတဲတွေစောက်ထားတဲ့တချို့နေရာတွေဟာဆင်သွားလမ်းပေါ်မှာရောက်နေတာကြောင့်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာပါ။ဒီဖြစ်ရအတွင်းဆင်တွေနင်းသွားတဲ့တဲနဲ့အနီးနားတဲတွေကဒုက္ခသည်၄ယောက်လည်းဒဏ်ရာသွားပြီးကောက်ဆက်ဘဇားကစတားဆေးရုံမှာတင်ထားပြီးတော့အခြေအနေစိုးရိမ်ရတယ်လို့ကောက်ဆက်ဘဇားရဲတပ်ဖွဲ့တာဝန်ရှိသူတို့က Rider သတင်းဌာနကိုပြောပါတယ်။
ဖိလစ်ပိုင်သမ္မတဒူတာတေကသူ့ကိုယာဒူးကထုတ်ပယ်ဖို့စ조사မှုတွေရှိနေတယ်ဆိုတဲ့ကိစ္စကိုဟန်တာတဲ့အနေနဲ့တော်လန်ရေးအစိုးရတရက်ထူထောင်ဖို့ချိန်ချောက်လိုက်တာကြောင့်အာနာရှင်စနစ်ပေါ်ထွန်းလာမလားဆိုတဲ့စိုးရိမ်မှုတွေကြီးထွားလာနေပါတယ်။လူတွေထောင်နဲ့ချီတေးဆုံးခဲ့ရပြီးလူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုဖြစ်နိုင်တယ်လို့လူအခွင့်အရေးအဖွဲ့တွေဆွဆွဲကျင်နေကြတဲ့သူ့ရဲ့မူရစေးတိုက်ဖြတ်ရေးစစ်ပွဲကိုဝေဖန်ကြတဲ့သတင်းဌာနတွေဥရောပပါလီမန်အမတ်တွေကိုစန့်ကျင်ပြီးပြောကြားခဲ့တဲ့တောက်ကြနေကရုပ်သံမေခွန်းထဲမှာဒူတာတေးကအခုလိုသတိပေးခဲ့တာဖြစ်ပါတယ်။သူ့ရဲ့အုပ်ချုပ်ရေးကိုသတင်းစာဆရာတွေနဲ့အခြားစန့်ကျင်သူတွေကမတိမငြိမ်ဖြစ်အောင်လုပ်ဖို့ကြိုးပမ်းကြမယ်ဆိုရင်သူ့အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့အတီးပြုတ်ချက်နဲ့ပြဋ္ဌာန်းရတဲ့စစ်အုပ်ချုပ်ရေးမဟုတ်တော့တော်လိုင်းရေးအစိုးရတရက်ဖွဲ့စည်းသွားမယ်လို့သမ္မတဒူတာတေးကပြောကြားခဲ့တာပါ။သမ္မတဒူတာတေးကသူ့အစိုးရကိုမတိမငြိမ်ဖြစ်အောင်လှုပ်ဆောင်တဲ့အထက်မှာ CIA ခေါ်အမေရိကန်ဗဟိုထောက်လှမ်းရေးအဖွဲ့အစည်းလဲတစိ့တစီတပါဝင်နေတယ်လို့ဆွဆွဲလိုက်ပြီးသူ့ကိုစန့်ကျင်သူတွေအားလုံးနဲ့ကွန်မြူနစ်ခေါင်းဆောင်တွေကိုထောင်သွင်းအကျဉ်းချမယ်လို့သတိပေးလိုက်ပါတယ
်။မလေးရှားနိုင်ငံမှာနောက်နှစ်ကြာရင်လုံမဲ့အထူးရွေးကောက်ပွဲတွေမတိုင်ခင်နိုင်ငံရေးတင်မာမှုအရှိန်တက်နေတာနဲ့အမျှအရှုပ်အထွေးတွေကြောင့်အကျက်ရိုက်နေတဲ့ဝန်ကြီးချုပ်နာဂျစ်ဘရာဇက်ကိုစနေနေ့ကထောင်ထဲရှိတဲ့လူတွေစုဝေးကန့်ကွက်ဆန္ဒပြကြပါတယ်။ပကတန်ဟာရပန်ဒါမှမဟုတ် Pact of Hope လို့ခေါ်တဲ့နိုင်ငံရေးညွှန်ပေါင်းအဖွဲ့ကအတိုက်ခံနိုင်ငံရေးသမားတွေဦးဆောင်ပြီးအဲ့ဒီဆန္ဒပြပွဲကိုလုပ်တာပါ။ Mr. Najib Tuton နဲ့ 1MDB လို့ခေါ်တဲ့နိုင်ငံပိုင်ရင်းမြစ်နယ်မှုရမုံငွေအဖွဲ့ကနေငွေအမြောက်အများအလင်ခံလိုက်ရတယ်ဆိုတာပေါ်မကျေနပ်လို့ဆန္ဒပြကြတဲ့တာတာတွေကတခုဖြစ်ပါတယ်။ Mr. Najib ကရော 1MDB ရမုံငွေအဖွဲ့ကပါသူတို့မဟုတ်တာလုပ်ထားတာမရှိဘူးလို့ညင်ညာပါတယ်။ဝန်ကြီးချုပ် Najib ရဲ့ Barisan National BN ညွှန်ပေါင်းအဖွဲ့ကိုမလေးရှားနိုင်ငံသားတွေမဲပေးဖြုတ်ချဖို့အချိန်ရောက်ပြီလို့ပီတာလင်းဂျာယာမြို့ကွင်းမြေတစ်ခုမှာလုပ်တဲ့ဆန္ဒပြပွဲမှာဝန်ကြီးချုပ်ဟောင်းမဟာဒီယာမိုဟာမက်ကပြောပါတယ်ခင်ဗျ။အ
ော်တိုဝါလာ၈ရက်နေ့ကစခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကဒေါမီဟာစနေမနေ့ကအထိနေရာ16ခုမှာလုံခြုံနေစေဖြစ်ပြီးအခုထိလူအနည်းဆုံး35ဦးသေဆုံးကယာနဲ့ချီတဲ့ဒေသခံတွေပျောက်ဆုံးနေစေဖြစ်ပါတယ်။ဒေါမီဟာစတူယန်ကီလိုမီတာ160အထိကူးဆက်လုံခြုံခဲ့ပြီးအင်ဂျင်နဲ့စီးပွားရေးအဆောက်အုံပေါင်း9,900 လောက်မီးလောင်သွားပါတယ်။လူ3,000လောက်ဟာမိမိတို့နေအိမ်ကိုစွန့်ခွာနေကြရပါတယ်။နေအိမ်တွေမှာဆက်နေသူတချို့လည်းရှိပါတယ်။ဝိုင်ရက်ထုတ်လို့ယာမာနာမည်ကြီးတဲ့ ဆွန်ရမခရိုင်တဲကိုတောက်ကြညတကောင်ချိန်မှာတုံးမီကူးဆက်လာပြန်လာကြောက်လူရည်တထောင်ကျော်နေထိုင်တဲ့အဲ့ဒီမြို့မှာအင်ဂျီ400လောက်မီးပေးလွတ်ရာကိုတင်းရှောင်သွားကြပါတယ်ဆူနာမမြို့ရဲ့အနာကစန်တာရိုးဇာမှာလည်းလူအစုလိုက်ပြုံလာမီးပေးကိုရှောင်ကြရပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာဒီ၆တွေ့တဲ့လေပြင်းဟာအခုနွေအကုန်ဆောင်းဥပောက်မှာတောင်တန်းတွေကနေအောက်ခြေဘက်ကိုတိုက်တာကြောင့်အလွဲတကူမီးကူးဆက်နေတာပ
ါအော်တိုဘာလ15ရက်တနင်္ဂနွေနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါရှင်အခုမနက်ပိုင်းအစီအစဉ်တွေကိုတော့လန်ဒန်မြို့မှာနေရာ3နေရာလှည့်ပြီးမြန်မာနိုင်ငံသားတွေနဲ့အတူဒေသခံအင်္ဂလိပ်လူမျိုးတချို့ပါဒေါအောင်ဆန်းစုကြည်ရဲ့အစိုးရကိုထောက်ခံဆန္ဒပြခဲ့တဲ့အကြောင်းကိုပြောပြပါမယ်ရှင်လန်ဒန်မြို့မှာမနေ့ကဒေသစံတော်ချိန်နေ့လယ်တနာရီကစပြီးဗြိတိန်နိုင်ငံသားနဲ့မြန်မာမွတ်စလင်တချို့ပါပါဝင်တဲ့လူအင်အား400ဝန်းကျင်ရှိတဲ့အင်္ဂလန်ရောက်မြန်မာနိုင်ငံသားတွေဟာဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့စင်တာပြပွဲတွေကို၃နေရာမှာကျင်းပခဲ့ကြပါတယ်။ဗြိတိန်ပါလီမန်အစအဦးရှိအမှတ်30ဒေါင်းနင်းလမ်းမှာရှိတဲ့ဝန်ကြီးချုပ်ထရီဆာမေးရဲ့အင်ရှိနဲ့ဗြိတိရှာနိုင်ငံခြားရေးဝန်ကြီးဌာနတွေရဲ့ရှေ့မှာစန္ဒပြခဲ့ကြတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ဒေါက်တာတက်ကိုကိုကအခုလိုပြောပြပါဗျ
။ဒီဖြစ်ပေါ်နေတဲ့အခြေအနေမှာဒေါက်တာစုကြည်ကလည်းအကောင်းဆုံးလှုပ်ဆောင်နိုင်မယ်ဆိုတာကိုကျွန်တော်တို့ယုံကြည်တဲ့ထောက်ခံတဲ့စန္ဒပွဲပါ။ဒေါက်တာစုကြည်နဲ့ပြည်သူလူထုတင်ပြောက်ထားတဲ့အတွေ့အကြုံနောက်မှာနိုင်ငံခြားရေးမြန်မာပြည်သူပြည်သားများအားလုံးကလည်းအနောက်ကနေပြီးတော့ရပ်တည်တဲ့အကြောင်းကိုဌာနဖော်ပြပါတယ်။ကျွန်တော်တို့အားလုံးကဒီအနောက်နိုင်ငံတွေရဲ့မီဒီယာတွေကနေပြီးတော့မဟုတ်မမှန်ပဲနဲ့ဘက်လိုက်ပြီးတော့ပြောဆိုနေတဲ့ပြီးတော့ကျွန်တော်တို့ပြည်သူလူထုတင်မြှောက်ထားတဲ့အစိုးရနဲ့ဒေါအောင်ဆန်းစုကြည်ကိုအပုတ်ချပြောဆိုနေတဲ့ဟာတွေကိုလည်းမခံနိုင်ကြောင်းမဟုတ်ကြောင်းကိုသွားပြီးတော့ကျွန်တော်တို့ကဒါဆန္ဒဖော်ထုတ်တာဖြစ်ပါတယ
်။ဒါအပြင်အင်္ဂလန်ရောက်မြန်မာနိုင်ငံသားတွေကရခိုင်ပြည်နယ်ကိုအကူအညီပေးမဲ့အစီအစဉ်တစ်ရပ်ကိုလည်းစတင်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းဒေါက်တာတက်ကိုကိုကအခုလိုပြောပြပါတယ်
။လွန်ခဲ့တဲ့၃လကနေကျွန်တော်တို့ဒီမှာအခုအကောင့်တစ်ခုလုပ်ထားတယ်ရခိုင်ပြည်မှာပေါ့နော်ဖြစ်ပေါ်နေတဲ့ကြေညာတွေအတွက်ဒုက္ခတွေတွေရောရခိုင်ပြည်မှာကုန်ကြမယ်အစိုးရကုန်ကြမယ်ဟာတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အစိုးရကိုကူညီရဲ့အနေနဲ့စရတော့ဒေါအောင်ဆန်းစုကြည်ရဲ့အတိုင်းအမြန်ရုံးကိုပတ်စံတူမယ်လို့ကြီးမားပြီးတော့လုပ်တယ်တာမကျန်တစ်ဆင့်သွားမယ်ပေါ့နော်ကျွန်တော်တို့လုပ်နေတော့မှာပဲအခုအမေစုကဟိုတနေ့ကမိန်ကုံးပြောလိုက်ပြီးတော့ရခိုင်ပြည်နယ်ပြန်လဲထူထောင်ရေးနဲ့ပါအဲ့လိုလူမှုရေးပါညာအဲ့လိုမျိုးကော်မတီလားမသိဘူးဖွဲ့လိုက်ပြီးပြောတယ်ဆိုတော့ကျွန်တော်တို့ကအခုအဲ့ဒီကော်မတီကိုလှူပါမယ် fund raise လုပ်တာကပေါင်100,000ကျော်ရပါပါပြီ
အခုလိုလက်ရှိ NLD အစိုးရကိုထောက်ခံတဲ့စန္ဒပြပွဲတွေကျင်းပခဲ့သလိုကုညီရေးရန်ပုံငွေအတွက်လည်းစတင်ဆောင်ရွက်နေတဲ့အပြင်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေကိုဒေါအောင်ဆန်းစုကြည်ရဲ့အစိုးရကဒါလင်ဖြေရှင်းနိုင်မှာဖြစ်တဲ့အတွက်ဗြိတိန်အစိုးရအနေနဲ့ဒေါအောင်ဆန်းစုကြည်ရဲ့အစိုးရကိုကုညီပေးဖို့ဒေါအောင်ဆန်းစုကြည်နဲ့အတူလက်တွဲပြီးဒေါအောင်ဆန်းစုကြည်ကိုထောက်ခံပေးဖို့မြန်မာနိုင်ငံသားတွေစုပေါင်းလက်မှတ်ရေးထိုးထားတဲ့မေတ္တာရက်ခံစာကိုလည်းဝန်ကြီးချုပ်ထရီဆာမေးစီကိုလိမ့်မှုတက်ပြီးအောက်တိုဘာလ18ရက်နေ့ဖီယိုအမေရိကန်တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်အဖြစ်ခုလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတာတွေကိုတိုးချဲ့နေရပါတယ်။အကြောင်းကတော့ကုလသမဂ္ဂရဲ့နောက်ဆုံးကြောက်ယူထားတဲ့စီးရင်တွေအရဩဂုတ်လနှောင်းပိုင်းကနေအခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း93,600အထိတိုးလာနေလို့ဖြစ်တဲ့အကြောင်း VOA သတင်းတောက်လီဆာရှ်လင်းဂျနီဖာကနေပေးပို့ထားတဲ့သတင်းကိုတော့ကိုကြောင်လွင်ကပြောပြပါမယ်ရှင်။
သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ကြတဲ့မြန်မာပြည်ကမွတ်စလင်100,000လောက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြီးတော့ရောက်လာခဲ့ကြပါတယ်။အခုလောလောဆယ်တော့ဘင်္ဂလားဒေ့ရှ်နေဆက်မှာတိတ်တိတ်ဆိတ်ဆိတ်ရှိနေတယ်ဆိုပေမဲ့မြန်မာပြည်ထဲကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထပ်ပြီးတော့ထွက်လာကြမယ်သူတွေကမြန်မာပြည်ထဲကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထပ်ပြီးတော့ထွက်လာကြမယ်သူတွေကတော့ရှိနေတုံးပဲလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟက်ချစ်ကပြောပါတယ်
Certainly there are substantial numbers being reported of being waiting trying
to Not Migo Demori Lere ne phyet pi Bangladesh ko thwat la ja mae tu re da ma mhou thwat la wo saung ni de tu re tor tor mya mya shi ni de so re tadin ni shi ni da ga ro a te cha ba be
Bangladesh ne sa Kosak Baza myo ma ro Rohingya dukkha de de twet ne sia sa sia ye ne tacha ye bo lo wa de pisi de ko kunyi pe de phwe si de ga a chi che wen ga ni ja ba de Nangana ga che chin ni phwe ne la chan ni phwe de ga ro ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအကူအညီတွေအကြီးအကျယ်လိုအပ်နေလို့စိုးရိမ်ပူပန်နေကြပါတယ်။လော့စဲဖွင့်ထားတဲ့ရွှေပြောင်းလို့ရတဲ့ဆေးကန်တွေက လူ4000ကျော်အတွက်အကူအညီပေးနိုင်နေတယ်ဆိုပေမဲ့ဆောင်ရွက်မှုတွေပေးနိုင်အောင်အတော်လေးကိုအားဆက်ပြီးတော့လုပ်နေကြရတယ်လို့ချက်ချင်းဖွဲ့ရဲ့ညွှန်ကြားရေးမှူးဂျူလီဟော့ကပြောပါတယ်သူတို့ဘက်ကဂရင်60ဆန်းနဲ့ဆေးရုံတစ်ခုကိုလုပ်နိုင်မှုစီစဉ်နေတယ်လို့လည်းဆိုပါတယ
် This will be located between the two main camps it will be able
အဓိကကြရတဲ့ဒုက္ခသည်စခန်းနှစ်ခုကြားမှာအဲ့ဒီဆေးရုံကိုထားမှာပါအဲ့ဒီဆေးရုံအပြည့်အဝလက်ပတ်လှုပ်ရှားနိုင်တဲ့အချိန်ကြရင်တော့ဒီခွဲစိတ်ခံတက်ခွဲခံကျင်းပလူနာဌာနနဲ့တာဖွားခံစရာရှိလာပါလိမ့်မယ်ဒုက္ခသည်တွေမကပဲနဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေအတွက်ပါဒီဆေးရုံကကျန်းမာရေးအကူအညီတွေပေးလာနိုင်မှာပါ
အကူအညီပေးရေးအဖွဲ့အစည်းတွေကကုသရောဂါပြန့်ပွားမှုတွေမဖြစ်အောင်ကြိုတင်ကာကွယ်မှုတွေနဲ့လက်ရှိကြုံနေရတဲ့ကျန်းမာရေးပြဿနာတွေကိုရော့ချသွားအောင်လဲလှုပ်ဆောင်နေကြတာပါလော့စင်မှာကာလဝမ်းရောဂါကာကွယ်ဆေးတိုက်ကျွေးတဲ့လှုပ်ရှားမှုတွေကိုလုပ်နေကြပါတယ် WHO ကျန်းမာရေးအဖွဲ့ရဲ့အစီရင်ခံစာတွေအရလော့စင်မှာဒုက္ခသည်6သိန်းခွဲတဲ့က2သိန်း 35,000 ကိုကာလဝမ်းရောဂါကာကွယ်ဆေးတိုက်ကျွေးမှုတွေလှုပ်ထားပြီးပြီလို့ဆိုပါတယ
်ကိုကျောင်းလွင်ပြောပြခဲ့တာပါရှင်အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းပူသီးတောင်မောင်းတော်မြို့နယ်တွေမှာမြို့နယ်တွေကဘင်္ဂလီတွေထဲမှာအစ္စလမ်ပြည်နယ်တည်ထောင်ခြင်းသူတွေရှိပါတယ်ဖြစ်နိုင်ရင်ဘင်္ဂလားဒေ့ရှ်လက်အောက်ခံအဖြစ်နေထိုင်လူသူတွေလည်းရှိတဲ့အကြောင်းဥအောင်ခင်ကနောက်ကြောင်းပြန်သုံးသပ်ထားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ရှင
်ရခိုင်ပြည်နယ်မှာလက်လက်ကင်ပြိပက်ခဖြစ်ပွားလို့မြန်မာအစိုးရကနေမြေရှင်းလင်းတဲ့အခါရခိုင်နယ်ဘင်္ဂလီအများအပြားဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခိုလုံကြပါတယ်။ဒါကြောင့်မြန်မာအစိုးရကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဘင်္ဂလားဒေ့ရှ်မှာကျင်းပကြပါတယ်။ဘင်္ဂလီတွေရခိုင်ပြည်နယ်မှာနေထိုင်နိုင်အောင်စစ်အင်အားသုံးဖို့မူဆလင်အဖွဲ့အချို့ကဓါကာဆန္ဒပြပွဲမှာတောင်းဆိုကြောင်းစက်တင်ဘာ16ရက်နေ့ထုတ် AFP သတင်းမှာဖော်ပြပါတယ်။သူတို့ရဲ့တောင်းဆိုချက်ဟာအစ္စလာမ်နယ်မြေတည်ထောင်ရေးတိုက်ပွဲဝင်နေတဲ့အာဆာရိုဟင်ဂျာကက်တင်ရေးတပ်ရဲ့ဦးတည်ချက်နဲ့စင်တူရုံးမှဖြစ်နေပါတယ်။ရခိုင်ပြည်နယ်ကဘူးစီတောင်မောင်တော်ဒေသကိုအစ္စလာမ်ပြည်နယ်အဖြစ်သတ်မှတ်ဖို့အစွန်းရောက်မူဆလင်တွေမျှော်မှန်းလာတာအနည်း90ကျော်ပါပြီ။အိန္ဒိယလွတ်လပ်ရေးကြိုးပမ်းမှုကာလမှာတိကျလွတ်လပ်တဲ့အစ္စလာမ်နိုင်ငံတည်ထောင်ပေးဖို့အိန္ဒိယမူဆလင်တွေကဗြိတိရှ်အစိုးရကိုတောင်းဆိုကြပါတယ်။မွတ်စလင်အများအပြားနေထိုင်ရာအိန္ဒိယအနောက်ဘက်နဲ့အရှေ့ဘက်ဒေသကိုပါကစ္စတန်နိုင်ငံအဖြစ်သတ်မှတ်ဖို့တောင်းဆိုတာကြောင့်နောက်အနှစ်20ကျော်အကြာမှာဘင်္ဂလားဒေ့ရှ်ဖြစ်လာမယ့်ဒေသဟာအရှေ့ပါကစ္စတန်အနေနဲ့ပေါ်ပေါက်လာပါတယ်
။အဲ့ဒီအခါမှာအရှေ့ပါကစ္စတန်နဲ့မောင်နှောဘူးစီတောင်ယသိတောင်ကိုပေါင်းစည်းဖို့ဒေသခံဘင်္ဂလီတွေစ조사ကြပါတယ်။ပါကစ္စတန်လွတ်လပ်ရေးအတွက်ကြိုးပမ်းနေတဲ့မွတ်စလင်ခေါင်းဆောင်မိုဟာမက်အလီဂျင်နာနဲ့1949မှာတွေ့ဆုံပြီးရခိုင်မြောက်ပိုင်းကိုအရှေ့ပါကစ္စတန်ထဲထည့်သွင်းဖို့တင်ပြပါတယ်ဒီအစီအစဉ်ကိုအလီဂျင်နာကလက်မခံတဲ့အခါမှာတီးခြားမွတ်စလင်ပြည်နယ်တီထောင်ဖို့ကြိုးပမ်းပါတော့တယ်1948မောင်နှောမြို့နယ်ဂရင်ပြင်းရွာမှာကျင်းပတဲ့မွတ်စလင်ညီလာခံမှာမူဂျာဟစ်ပါတီဖွဲ့စည်းကြောင်းကြေညာပါတယ်မူဂျာဟစ်လှုပ်ရှားမှုကိုထောက်ခံအားပေးသူဟာအရှေ့ပါကစ္စတန်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဖြစ်ပါတယ်ဒါပေမဲ့မြန်မာအစိုးရတပ်ရဲ့စစ်ဆင်မှုကြောင့် 1961 မှာမူဂျာဟစ်300လက်နက်ချလာလို့အင်အားဆုတ်ယုတ်သွားပါတယ
်1962စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြန်လည်လှုပ်ရှားလာတဲ့မူဂျာဟစ်အဖွဲ့တွေစုပေါင်းကရိုဟင်ဂျာအမျိုးသားလွတ်မြောက်ရေးပါတီကိုတည်ထောင်ပါတယ်ရခိုင်တိုင်းရင်းသားတွေပြည်내တောင်းဆိုသလိုဘင်္ဂလီမွတ်စလင်ကလည်းရခိုင်နဲ့ဒန်းတူအခွင့်အရေးရဖို့ကြိုးပမ်းကြပါတယ်တပ်ပါတီဆိုရှယ်လစ်စနစ်တည်ထောင်ဖို့အခြေခံဥပဒေရေးဆွဲသော1981မှာပြည်သူ့အကြံဉာဏ်တောင်းခါတဲ့အခါမှာဘင်္ဂလီကိုရိုဟင်ဂျာတိုင်းရင်းသားလူမျိုးအဖြစ်သတ်မှတ်ဖို့တင်ပြလာပါတယ်။ဒါပေမဲ့မဆလာအစိုးရကလက်မခံပဲပယ်ချလိုက်ပါတယ်။1962က1982အထိ10နှစ်အတွင်းမောင်တော်နဲ့ဘူးသီးတောင်ယသိတောင်မှာမွတ်စလင်ဥယျာဉ်နှစ်ဆကျော်တိုးပွားလာပါတယ်။ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကြောင့်ရခိုင်မှာခုံလုံးတဲ့ဘင်္ဂလီတွေလည်းရှိလာပါတယ
်1988မှာမှတ်ပုံတင်စစ်ဆေးတဲ့အခါရခိုင်ရောက်ဘင်္ဂလီတသိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြပါတယ်ဘင်္ဂလားဒေ့ရှ်မှာခုံလုံးတဲ့ဘင်္ဂလီတွေကိုကုလသမဂ္ဂကဒုက္ခသည်အဖြစ်သတ်မှတ်ပြီးရိတ်ခါစည်းဝါးထောက်ပံ့ပါတယ်အဲ့ဒီအချိန်မှာရိုဟင်ဂျာမျိုးချစ်တပ်ဦးနဲ့ရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့ပေါ်ထွက်လာပြီး မောင်နှုံးနဲ့ဘူဒီတောင်မှာရိုဟင်ဂျာပြည်နယ်တည်ထောင်ဖို့တောင်းဆိုကြပါတယ်1988အရေးတော်ပုံကြောင့်တပါတီဆိုရှယ်လစ်စနစ်ကြာဆုံးတဲ့အခါရိုဟင်ဂျာလှုပ်ရှားမှုဟာပြည်ပအထိပေါက်ရောက်လာတာတွေ့ရပါတယ်ရိုဟင်ဂျာဟာတိုင်းသားလူမျိုးဖြစ်ကြောင်းဝါဒပြန့်နာကိုနိုင်ငံခြားမီဒီယာနဲ့လူအခွင့်အရေးအဖွဲ့တွေကယုံကြည်လာကြပါတယ်နိုင်ငံခြားမွတ်စလင်နိုင်ငံတွေရဲ့အထောက်ပံ့ကိုဘင်္ဂလီဒုက္ခသည်တွေစတင်ရရှိချိန်ဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကိုအရှေ့ပါကစ္စတန်နဲ့ပူးပေါင်းဖို့ဂျိုးပန်းချိန်ကစပြီးရခိုင်နယ်ဘင်္ဂလီကိုပြည်တွင်းမှာယုံကြည်သူနှဲပါလာပါတယ်မြန်မာဘင်္ဂလားဒေ့ဆက်ဆံရေးကောင်းမွန်လာရင်တောင်အစ္စလာမ်နိုင်ငံတည်ထောင်လို့စိတ်ဟာပျောက်ပြယ်သွားမှာမဟုတ်ပါဘူးဘင်္ဂလားဒေ့အစိုးရကလည်းဒီပြဿနာကိုသဘောပေါက်ပုံရပါတယ်ကောက်ဆစ်ဘဇာကဖလောင်းစင်းမြို့နယ်ဥကိယာအရမှာဘင်္ဂလီဒုက္ခသည်တွေအတွက်မြေဧက2000တတ်မှတ်ထားကြောင်းစက်တင်ဘာ10ရက်နေ့ထုတ် The Daily Star သတင်းစာမှာဖော်ပြပါတယ်ဘင်္ဂလားဒေ့စစ်ကောင်နယ်မှာရခိုင်ကဘင်္ဂလီတွေဝင်ရောက်ခိုလုံမှုကြောင့်မွတ်စလင်မဟုတ်တဲ့ဒေသခံတိုင်းရင်းသားတွေအိုးမဲ့အိမ်မဲ့ဖြစ်ရတယ်လို့အိန္ဒိယအခြေစိုက်အာရှလူခွင့်ရေးအဖွဲ့ကဆိုပါတယ်ဘန္ဒပန်ခရိုင်မှာလူများစုဖြစ်လာတဲ့ဘင်္ဂလီဒုက္ခသည်တွေဟာဗုဒ္ဓဘာသာဝင်တွေစီကမြေယာလူရကြပြီးရခိုင်ပြည်နယ်ကမွတ်စလင်အကြမ်းဖက်အဖွဲ့ကိုလည်းထောက်ခံအားပေးတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ကလာတဲ့ဘင်္ဂလီတွေကိုစစ်တကောင်းမှနေရာချတဲ့အစီအစဉ်ကြောင့်ရခိုင်ကိုပြန်သူနေနေတယ်လို့အာရှလူခွင့်ရေးအဖွဲ့ကဆိုကြောင်းဖေဖော်ဝါရီလ20ရက်နေ့ထုတ် Hindustani Times သတင်းစာမှာပေါ်ပြတာပါတ
ယ်ခင်ဗျာ။ဥဟောင်းကင်းရဲ့မြန်မာရေးသုံးသက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအသေးထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနာဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style, Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတိဘာ English American Sign ကဏ္ဍမှာမြန်မာနိုင်ငံရေးလောကမှာသုံးနှုံးနေတဲ့ idiom အသုံးအချို့ကိုတင်ပြပေးမှာမို့ပထမအဆုံ
း The calm before the storm
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက the calm the calm ကစိတ်ငြိမ်တာငြိမ်သက်တာ before before ကအရင်မတိုင်မီthe storm the storm ကမုန်တိုင်းလို့လုံးကောက်အဓိပ္ပာယ်ရပြီးစကားလုံးရဲ့တရားအဓိပ္ပာယ်ကတော့မုန်တိုင်းမကြမီငြိမ်သက်ခြင်းဖြစ်ပါတယ်လေမုန်တိုင်းမကြမီအားလုံးကငြိမ်သက်နေတဲ့အခြေအနေကိုရည်ညွှန်းတာဖြစ်တဲ့အတိုင်း idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့ဒုက္ခကြီးတွေပြဿနာကြီးတွေအလုတ်တိတ်ရှုပ်မဲ့စူပူမှုတွေစသဖြင့်တို့ကိုမုန်တိုင်းဆိုတဲ့ဘေးနဲ့တင်စားပြောထတာဖြစ်ပြီးအဲ့ဒီလိုဒုက္ခတွေမတွေ့မီရှုပ်ရှက်ခတ်တာတွေမဖြစ်မီဖြစ်တော်မယ်ဆဲဆဲမတိုင်မီလေးအခြေအနေတင်ငါလေးမှာအေးအေးဆေးဆေးရှိတာကိုဆလိုတာဖြစ်ပါလေဥပမာတိုက်ပွဲတွေဖြစ်နေရကပြည့်ရက်သွားပြီမဲ့လို့လေဒါဟာခဏပဲစိတ်ချလက်ချနေလို့တော့မရသေးတဲ့အခြေအနေမျိုးငြိမ့်နေတာကအကောင်းငြိမ့်နေတာမဟုတ်ဘဲအဟုတ်ကြီးမှတ်ပြီးစိတ်ချလက်ချအနေနဲ့ဓာတ်ထည့်ပူဆိုးတဲ့အခြေအနေမျိုးလာစရာရှိတယ်လို့ကြိုသတိပေးတဲ့သဘောမျိုးလေးဖြစ်ပါလေဒီတော့ငိုသမရဒေါ်နယ်ထရမ့်ကအောက်တိုဘာ9ရက်နေ့ကသူ့ရဲ့စစ်ဖက်ခေါင်းဆောင်တွေနဲ့အင်ပူတော်မှာတွေ့ဆုံအပြီးသတင်းတောက်တွေကိုအခုလိုတွေ့ဆုံတာဟာဘာကြောင့်လဲတိလားလို့မိကေယာမှာသတင်းတောက်ဦးကသမရကဘာကိုဆိုလိုတဲ့ဆိုတာကိုရှင်းပြပါလို့မိယာကနေခုလိုပြန်ပြီးတော့မစ္စတာထရမ့်ကဖြေကြားခဲ့တာဖြစ်ပါလေခုလိုတွေ့ဆုံမှုဟာကြီးကြီးကျယ်ကျယ်တစ်ခုခုမဖြစ်မီအေးအေးဆေးဆေးရှိနေတဲ့သဘောမျိုးလေးဖြစ်နိုင်တဲ့အကြောင်းသမ္မတထရမ့်ကပြောကြားသွားတာပါ The calm before the storm ဆိုတဲ့အသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The situation may be peaceful now but I think it is only the calm before the storm
အချိန်ကြီးကခုတော့အေးအေးဆေးဆေးပဲရှိနေပုံရပါတယ်ဒါပေမဲ့ကျွန်တော်ထင်တော့ဓာတ်ထည့်ပူဆိုးလာမယ့်အနေအထားမျိုးဖြစ်လာနိုင်တယ်လို့ထင်ပြင်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The situation may be peaceful now, but I think it is only the calm before the storm.
ခုဆက်လက်ကြင်ပြပြီးမှာကတော့
to keep mum
ဖြစ်ပါတယ်။စာလုံးပေါင်းက TO2 KEEP to keep ကဖြစ်စေတာ MUM မောင်ကဒီနေရာမှာနှုတ်ခမ်းကိုစီထားပြီးအတန်ထွက်ကြည့်ရင်ဆိုတဲ့အတန်ထွက်တာကိုဆိုလာတာဖြစ်ပါတယ်။ဒါကြောင့်စကရူဖွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကိုစီထားတာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ဘာမှထုတ်မပြောတာဖြစ်ပါတယ်။ဒီအသုံးကို the calm before the storm လို့သမ္မတ Trump ကပြောခဲ့တာနဲ့ပတ်သက်လို့စီးရရရည်ယူမှုတွေပြုလို့တော်မှလားလို့အင်ဗျူရောသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းခဲ့ရမှာပြောခွင့်ရအမျိုးသမီး Sarah Sanders ကကြိုပြီးတော့ဘာမှပြောလို့မရှိဘူးဆိုပြီးတော့နှုတ်ပိတ်နေတဲ့အကြောင်းနဲ့ပတ်သက်လို့ The New York Times သတင်းစာကြီးက White House mum over Trump's cryptic calm before the storm message ဆိုပြီးတော့ဆမ်ကသူပဟေလိဆန်ပြောလိုက်တာဖြစ်တဲ့ခုလိုညီတဲ့မှုဟာနောက်မှအကြီးအကျယ်တစ်ခုခုဖြစ်စရာရှိတယ်လို့ပြောခဲ့တာနဲ့ပတ်သက်လို့အင်ဗျူရောကနှုတ်ဆက်နေတယ်လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John I want you to keep mum about Mary's birthday party We want to surprise her
ဂျော်နီမေရီရဲ့မွေးနေ့ပါတီအကြောင်းဘယ်သူမှမပြောနဲ့နော်သူ့ကိုအားအတင့်စေခြင်းလို့ပါလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John I want you to keep mum about Mary's birthday party We want to surprise her
ကိုနောက်ဆုံးတင်ပြပေးမှာကတော့
A cliffhanger
ဖြစ်ပါတယ်စာလုံးပေါင်းက A C L I F F cliff a cliff ကတောင်ကဘာစွန်းHANGER hanger ကတွဲလောင်းဖြစ်နေတာလို့လုံကောက်ဒီပဲရပြီစကစုခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့တောင်ကလအနားမှာတွဲလောင်းကျနေတာဖြစ်ပါတယ်တောင်ကလအစွန်းမှာတွဲလောင်းခိုးနေတယ်ဆိုရင်အောက်ကိုပြုတ်ကျရင်ဘယ်လိုဖြစ်မလဲဆိုတဲ့စိုးရိမ်ထိတ်လန့်စရာအခြေအနေဖြစ်တဲ့အတိုင်း idiom ဆိုတဲ့သဘောဒီပဲကတော့စိုးရိမ်ထိတ်လန့်စရာအခြေအနေတဲထိတ်ရင်ဖို့အခြေအနေကိုဆိုလိုတာဖြစ်ပါတယ်ဒီ cliffhanger ဆိုတဲ့အသုံးကို1930ခုနှစ်များကအခန်းဆက်ဝတ္ထုတွေအခန်းဆက်ရုပ်ရှင်ဇာတ်ကားတွေမှာသုံးလာကြတာတွေ့ရပြီးအတွဲလိုက်ထွက်တဲ့ဝတ္ထုရုပ်ရှင်ဇာတ်လမ်းတွေရဲ့အဆုံးမှာပရိသတ်တွေကိုဆွဲဆောင်စေဖို့တဲထိတ်ရင်ဖို့ခန်းတဲ့အဆုံးတတ်တာကို cliffhanger ending လို့ရည်ညွှန်းသုံးတာဖြစ်ပါတယ်အလားတူပဲနေ့စဉ်ဘဝမှာဘယ်လိုအဖြေထွက်မလဲဆိုတာကိုရင်တထိတ်ထိတ်ရင်တမမနဲ့စောင့်ကြည့်နေရတဲ့အခြေအနေမျိုးကိုcliffhanger လို့ရည်ညွှန်းသုံးလာတာဖြစ်ပါတယ်ဒီသုံးကိုသမ္မတ Trump က the calm before the storm လို့ပြောခဲ့ပြီးဘာဖြစ်မလဲဆိုတာကို wait and see စောင့်ကြည့်ဖို့လို့သတင်းမီဒီယာကိုပြောခဲ့တာနဲ့ပတ်သက်လို့မြောက်ကိုရီးယားကိုပဲတိုက်တော်မှာလားအီရန်နဲ့ပဲဆစ်ဖြစ်တော်မှာလားဆိုပြီးလူတွေကိုတက်ထည်ရင်ဖို့စောင့်စီတဲ့အတွက်ကြောင့် CNN သတင်းဌာနကြီးက Donald Trump is treating a potential war like a reality show cliffhanger လို့ရည်ညွှန်းသုံးခဲ့တာဖြစ်ပါတယ်Donald Trump ဟာစစ်ဖြစ်မဲ့အလားလာနဲ့ပတ်သက်လို့ TV အခန်းစဉ်တက်ထိတ်ရင်ဖို့ဇာလန်းလူပဲသဘောထားနေတယ်ဆိုပြီးတော့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gupi ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The election was a cliffhanger All the votes had to be counted before the winner could be declared
ဒီကပွဲကတော့တက်ထိတ်ရင်ဖို့ပါပဲမဲတွေအားလုံးရေတွေ့ပြည့်စုံမှပဲဘယ်သူနိုင်နေဆိုတာကိုကြင်ညာနိုင်တော့တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The election was a cliffhanger All the votes had to be counted before the winner could be declared
ဒီတွင်ပါ English American Sanskrit မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
The calm before the storm To keep mum A cliffhanger.
ဒီဖြစ်ကြပါလေ။နောက်တွင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးတဲ့ American Style English သင်ခန်းစာကိုနားဆင်ကြကြရတာပါရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မိနစ်6နာရီခွဲပါပြီ VOA American အတန်ရတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းတိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရမှာဖြစ်ပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရေးညှိညွတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေစတဲ့ပြည်တွင်းပြည်ပလှုပ်ရှားမှုတွေကနေငြိမ်းချမ်းရေးနဲ့မတူကွဲပြားမှုတွေကိုတိခတ်နိုင်မှုအတွက်ဘလောက်ထိတွန်းအားပေးနိုင်မလဲဆိုတာကိုကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးထားပါတယ်ရှင်တော်ရရှင်များရှင်ဒီကနေ့မနက်ခင်းမှာတော့ကျမတို့ VOA အတန်းလွှင့်ဌာနတစ်ခုလုံးရဲ့ကွန်ပျူတာစနစ်တွေကိုပြုပြင်မွန်မှန်နေတာကြောင့်ကျမတို့အသုံးပြုနေကြအတန်းဖိုင်တွေထုတ်လွှင့်ပေးတာမှာအခက်အခဲတချို့ရှိနေပါတယ်။အခုကျမတို့ကြံပြီးတော့စူးစမ်းပြီးတော့ကိုအောင်လွင်ဦးရဲ့တိုက်ရိုက်လေးလိုင်းကိုထုတ်လွှင့်ပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီကနေ့တိုက်ရိုက်လေးလိုင်းစီစဉ်မှာတော့ဒီဘာသာပေါင်းစုံတောင်းပွဲတွေနဲ့တင့်မြတ်ရေးအလားအလာတွေကိုဆွေးနွေးကြပါတယ်။အခုဆိုရင်ဒီငင်းချင်းညီညွတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေလှုပ်ရှားမှုတွေပြည်တွင်းပြည်ပမှာတွေ့နေရပါတယ်ဆိုတော့ဒီလိုလှုပ်ရှားမှုတွေကနေပြီးတော့ငင်းချင်းနဲ့မတူကွဲပြားမှုတွေကိုသိခံနိုင်မှုတွေအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်ထားပါတယ်ဒီဆွေးနွေးပွဲအတွက်ဖိတ်ကြားထားတဲ့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရောက်ရှိနေပြီဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နိုးဖြစ်တဲ့ဒီရခိုင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ဦးပေသန်နောက်88မျိုးဆက်ပွင့်လင်းလူဖွဲ့စည်းရကိုမြာရေးတို့ရဲ့ရေးဦးရသဘောထားတွေကိုကြားကြပါတယ်ဆိုတော့ကျွန်တော်တို့ဒီလိုဘာသာပေါင်းစုံစုပေါင်းပြီးတော့စုတောင်းတာမျိုးတွေစုဝေးကြတာတွေအခုဆိုရင်ပြည်ပမှာလည်းဟိုချီတဲ့လမ်းလျှောက်တာမျိုးစုဝေးကြတာမျိုးဒီစုတောင်းကြတာမျိုးစသဖြင့်ပေါ့လေဒီပြည်ရင်းပြည်ပကလှုပ်ရှားမှုတွေကဒီလက်ရှိတန်းပြည်ပရင်ဆိုင်နေရတဲ့အချက်အတည်းမှာဘလောက်တိုင်းတာတိထောက်ကူဖြစ်နိုင်မယ်လို့ယူဆတယ်လဲဆရာဦးပေသန်းရဲ့သဘောထားအရင်ဆုံးဆွေးနွေးပေးပါလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဒီခုနလိုပေါ့နော်ဘာသာပေါင်းစုံစုတောင်းပွဲတို့အတူရှင်တွေနေထိုင်ရေးတို့အဲ့လိုမျိုးအင်္ဂါတော်ဆိုတာဒီပွဲတွေလုပ်တယ်ပေါ့ရာပြည်ရင်းပြည်ပမှာလုပ်ကြတယ်ပေါ့အဲဒါကတော့ဟိုကိုယ့်ရဲ့ဖြည့်ရှည်ရင်နဲ့ဆန္ဒကိုပေါ်ပြရတော့ရောက်ပါတယ်အဲဒါမဲ့အဲ့လိုနိုင်ငံတော်ကအမြင်ကောင်းအောင်ဟိုဆိုရက်မျိုးနဲ့နော်ပေါ်ချိုးသဘောမျိုးလုပ်နေတယ်အဲ့လိုအကျိုးရောက်မှာအချင်းတော့ဟိုမရှိတော့ပါပဲတကယ်ဒါနဲ့စင်တကယ်ဒီဒီမှာဖြစ်ပေါ်နေတဲ့အခက်အခဲတွေကိုဖြည့်ဖြည့်ဆောင်ရွက်နိုင်မှာတော့လည်းအကျိုးတော့ရှိပါလိမ့်မယ်အဲဒီလိုပုံစံမျိုးနဲ့ကတော့ကျွန်တော်တို့ဟိုလိုရင်းတောင်မှနည်းနည်းလွဲသွားတယ်လို့ကျွန်တော်ပြောနိုင်တယ်။အဲဒါဆိုဒီနေ့ကျွန်တော်နိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကနော်ဘာသာမတူလို့ရန်လူမုန်းတီးလို့အဲ့လိုမျိုးဖြစ်နေတာမဟုတ်ပါဘူး။အဲအဲ့လိုဆိုရင်ကျွန်တော်တို့ကဒီမှာကျွန်တော်နိုင်ငံသားအများကြီးရှိပါတယ်ခရစ်ယာန်လည်းရှိတယ်မွတ်စလင်ရှိတယ်ဟိန္ဒူလည်းရှိတယ်ပေါ့ဗျာ။အဲ့လိုဘာသာမတူလို့ကျွန်တော်တို့ဖြစ်နေတာမဟုတ်ဘူး။အဲ့တော့လမ်းကြောင်းလွဲသွားတယ်လို့ကျွန်တော်ပြောရှိပါတယ်။အဓိကတော့ကျွန်တော်တို့ဒီအစ္စလာမ်ဘာသာဝင်အများစုနေထိုင်ရာမောင်းတော့မှအခြေခံအကျံဖက်မှုပြတ်မှာဟုတ်တဲ့လဲနဲ့အဲ့လိုဘာသာဖက်ကိုဆွဲပြီးတော့ကျွန်တော်တို့လုတ်သွားမယ်ဆိုရင်တော့လမ်းကြောင်းလွဲသွားတယ်ဒါကျွန်တော်တို့လူချင်းမရောက်ဘူးပြီးတော့အဲ့လိုဆူတောင်းယုံနဲ့လည်းမြေပြင်မှာပြတ်နာတွေကိုမချေရှင်းနိုင်မဲ့မပြီးဘူးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကိုမြားရဲ့သဘောထားခင်ဗျာကိုမြားရဲ့အခုလှုပ်ရှားမှုတွေကကျွန်တော်တို့ဒီလိုတင့်မြတ်ရေးအတွက်ကိုဘလောက်တိုင်းတာထိအထောက်အကူဖြစ်နိုင်တယ်လို့ယူဆလဲ
အခုနကဒီကျွန်တော်တို့ဒီဟိုဆောင်းမြတ်တန်းဆွေးနွေးသွားတယ်လို့ပဲလေတချို့ပိုင်းတွေကဒါဘာသာရေးပြဿနာလို့ကျွန်တော်လည်းမယူဆပါဘူးဒါကျွန်တော်မြင်တာလေရခိုင်မြောက်ပိုင်းမှာဖြစ်တဲ့ကိစ္စဆိုတာတော့ဒါကဟိုကျွန်တော်ပြောမယ်ဆိုလို့ရှိရင်ဘာသာရေးပြဿနာဆိုပြီးလုံးတုတ်လိုက်တဲ့အခြေအနေတရက်ပေါ်မှာအားလုံးရဲ့အမြင်တာမန်လူတွေရဲ့အမြင်မှာဘာသာရေးဆန်ဆန်ပုံလည်းဖြစ်သွားတာလည်းဖြစ်တယ်တကယ်တမ်းကျတာဘာသာရေးပြဿနာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့ဒါကိုဘာသာရေးပုံစံမျိုးဖြည့်ရှင်းတဲ့ဆိုတော့နီးမှန်လမ်းမှန်တခုတော့မဟုတ်ဘူးတို့တော်လည်းပဲကျွန်တော်မြင်တာကတော့ဒီလိုမျိုးပေါ့ကွာတယောက်နဲ့တယောက်တကယ်ဒီမှမှာတော့တနိုင်ငံလုံးမှာရောအခု online လူမှုကွန်ရက်စာမျက်နှာတွေမှာရောကျွန်တော်လူမှုကွန်ရက်စာမျက်နှာကြည့်ပြောရတာလက်ရှိမြန်မာနိုင်ငံမှာရှိတဲ့လူရဲ့လူရဲ့အားလုံးတို့တော်များများဟာကျွန်တော်ထင်ပါတယ်ရာခိုင်နှုန်း90ရာခိုင်နှုန်းအထက်ဟာလူမှုကွန်ရက်စာမျက်နှာကိုသုံးနေကြတာဗျအဲ့လူမှုကွန်ရက်စာမျက်နှာရဲ့တက်ရောက်မှုအကျိုးကကြီးပါတယ်လူမှုကွန်ရက်စာမျက်နှာမှာဘာသာရေးရတင်းဆောင်နေတဲ့အမြင်တွေကနှစ်ဖက်လုံးမှာရှိနေတယ်လို့ကျွန်တော်အဲ့တိုင်မြင်ပါတယ်အဲ့ဒီပြဿနာကိုချင့်ကပ်တဲ့အခါမှာတော်တော်များများဟာဘာသာရေးအခြေခံနဲ့ဒီပြဿနာကိုချင့်ကပ်တဲ့အခါကျတော့အားလုံးကလမ်းနေလွဲကုန်တယ်ဒီပေါ်မှာတော့ဒီလိုဘာသာပေါင်းစုံစုတောင်းပွဲဆိုတာ တစုံတရာအကျိုးသက်ရောက်မှုရှိပါလေ။အဲ့ဒါတော့ကျွန်တော်မြင်တာအားလုံးကိုကြည်လင်အောင်ဖြည့်ရှင်းမှုဟိုဖြည့်ရှင်းရင်းမဖြည့်ရှင်းရင်းဆိုတာတဲ့ကျွန်တော်မြင်တာကတော့တစုံတရာအားဖြင့်တစ်ဖက်နဲ့တစ်ဖက်နားလည်မှုတွေလွဲမှားမှုတွေအမြင်တွေလွဲမှားမှုတွေအငြင်းငြင်းချင်းချင်းနေလူချင်းနဲ့ဆန္ဒတွေနဲ့အားလုံးကဝိုင်းပြီးတော့ဖော်ထုတ်တဲ့အခြေအနေမျိုးကိုဖန်တီးပေးနိုင်လိမ့်မယ်လို့ကျွန်တော်မြင်တယ်။တိုးတော်လည်းဒီတစ်ခက်နဲ့မရပါဘူး။အထူးကတော့နိုင်ငံအစုနိုင်ငံတော်အစိုးရကနေဒီဥပဆောင်ပြီးတော့မှတရားဥပဒေရတရားဥပဒေရအားလုံးကိုပြတ်မြတ်တတ်တာဖန်မှန်ကန်ကန်စီရင်တဲ့အခြေအနေတရားရအောင်တော့လုပ်ဖို့လိုပါလေ။ရာဇဝမှုကိုရာဇဝမှုပုံစံလိုမြင်ပြီးဖြည့်ဆည်းတတ်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့ဒါပိုတိကကြမယ်လို့ထင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ဟိုဆောဆောဆရာဦးပေးတန်းပြောတာကိုလည်းကျွန်တော်သဘောပေါက်ပါတယ်။ဟိုအခုကတော့ဟိုကိုပေါ့လေထန်းနှီးကျွေကိုက်ကျင်းနှင်းကိုက်လို့လည်းဆိုရမလို့ထင်ပါတယ်။အခုဒီရခိုင်ကိစ္စနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဒီရွှေကုံဖျားချင်းမှာဟိုဒီအစ္စလမ်ဘာသာဝင်ဒီငုံဦးစင်နဲ့ဆက်ဆက်ပြီးတော့နောက်ဆက်တွဲဒီလိုဆူတောင်းပွဲတွေလုပ်တယ်ဆိုတော့တခုစဉ်းစားနိုင်တာတော့ပေါ့လေ။ဒီလိုဟိုနောက်ဆက်တွဲဒီရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဒီဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ကိစ္စမျိုးတွေနောက်ထပ်ကြည့်ရိုက်မလား။ကျိုတင်ဟန်တာရဲ့အနေနဲ့ဒီလိုဆူတောင်းပွဲတွေကိုရည်ရွယ်ပြီးကျင်းပတယ်လည်းဟိုဖြစ်ကောင်းဖြစ်နိုင်ပါလေဆိုတော့ဒီလိုကျင်းပခြင်းအပြင်ပေါ့လေဟိုဆရာဦးပေသန်းကတော့တိတ်ပြီးတော့ဟိုဒီလောက်ကြီးဟိုတက်ရောက်မယ်လို့ယူဆထားဖို့မရပါဘူးဒါပေမဲ့တခုရှိတာကဒီလိုဟိုဩဇာအညောင်းနဲ့ဒီဘာသာရေးခေါင်းဆောင်တွေလိုပုံကမျိုးတွေကတိုက်တွန်းမှုတွေရာရောတစုံတရာဒီလိုတင့်မြတ်ရေးရခိုင်ကိစ္စပဲဖြစ်ဖြစ်ပေါ့လေကျန်တဲ့လူအတိုင်းပဲမှာဖြစ်ဖြစ်တစုံတရာအကျိုးရှိနိုင်တဲ့အလားအလာမျိုးတွေရောမရှိနိုင်ဘူးလို့ဆရာ
အဲကျွန်တော်အနေနဲ့တော့ဗျာဟိုဘာသာပေါင်းစုံစုပေါင်းနေဆိုတဲ့ပုံစံမျိုးပေါ့နော်။ဟောဒါကအမှားအဖြစ်ဒီမှာကျွန်တော်တို့ခိုင်ဒီမှာဖြစ်နေတဲ့ပြဿနာကအခြေခံပြီးတော့စင်ပွားစင်ပွားအဲ့ဒီပြည်မတ်တွေကိုကူးဆက်သွားတဲ့ပြဿနာမျိုးပေါ့။အဲ့ဒီမှာပဲကျွန်တော်တို့ဟိုသွားပြီးတော့ဖြေရှင်းနေရတဲ့အတိုင်းအတာမျိုးဖြစ်နေတယ်။အဲတကယ်ဖြစ်နေတာကကျွန်တော်တို့ဒီမောင်းတော့ဒေတာမှာဖြစ်နေတာပါ။အဲ့တော့အဲ့လိုလုပ်လို့ရှင်အားဖြင့်အဲကျွန်တော်ကပြောလိုတာကနော်ဒီနှစ်ဖက်နှင်းချမ်းသွားမယ်ဆိုတဲ့ဆန္ဒမျိုးဟိုဟာလာအလူရအကုန်လုံးဟိုဘာသာရေးကိုအရှိမခံပြီးတော့ရှေးခံပြီးတော့ဟိုတစ်မြင့်မြတ်မြတ်ဖြစ်လာမယ်ဆိုတဲ့ပုံစံမျိုးဟိုအဲ့လိုမျိုးကိုကျွန်တော်ကတိတ်ပြီးတော့ဟိုမချစ်ရောက်နိုင်ဘူးလို့ပြောတာပါဘာလို့လဲဆိုတော့တခါတခါကျွန်တော်တို့ဘက်မှာကန်လာချစ်တွေရှိရကြအဲဘုရားဘုရားဘုန်းကြီးနဲ့မော်ရီရှာကြီးတန်းနဲ့ထိုင်ပြီးတော့ဟိုတမင်းစားတာတို့နော်ဟိုဆူတောင်းနေတာတို့အဲ့လိုမျိုးတောင်မှဒီဘက်ကဟိုဟိုဘာသာရေးရပေါ့နော်ကျွန်တော်တို့ကျင့်ဝတ်ဒီအဲလိမ့်လာမယ်ချိန်ကနေရှိတော့အဲဒီဘက်ကလည်းအဲ့လိုမြင်ပါပဲဒီဘက်ကလည်းအဲ့လိုမြင်ကြတော့ဟိုတခါတခါပုံပြီးတော့မှဟိုအမြင်ကမကြည်လင်သလိုဖြစ်သွားတာပေါ့အဲကျွန်တော်ကအဲ့ဒါတွေကိုရေဘူးရအချင်းခုနကလို့ဟောနော်အပြသဘောမျိုးနဲ့လုပ်နေတယ်အဲဒါဟာပုံပြီးမဖြစ်အောင်လည်းဖြစ်အောင်နိုင်နေဆိုရင်တော့ကျွန်တော်ရေခိုင်ကြီးနေလာပါဒီမှာဘာတွေဖြစ်နေလဲကြည့်ပါပြီးတော့တစ်ဆက်တိုင်းဝမ်းရဲ့ခံစားချက်တွေစိုးရင်ပူပါမှုတွေဒီမှာလာပြီးတော့အဖြေရှာပါအဲအဲ့ဘာသာရေးကြာကြီးတလောကလာရလာပြီးတော့ဟိုရေသေးတော်မှာပေါ့နော်ဟိုကျွန်တော်တို့အကျံဖက်ခံရတဲ့ဒုက္ခတွေကိုရှူလာပြီးတော့အဲ့လိုချူတောင်းမွေးတွေလုပ်ဖို့ဟိုဘာသာစုံချစ်ကြည်ရေးပေါ့နော်အသူရှင်သွဲနေတိုင်းတွေလုပ်ဖို့အဲ့လိုသွားပြောတော့ဟိုကတော့ကိုစိတ်မကောင်းဖြစ်ရတာပေါ့နော်ပြန်ပြီးတော့တုံ့ပြန်မှုတွေလည်းရှိတယ်ဆိုတော့အကျံဖက်သမားတွေကဒီမှာရှိနေဘူးကြာဒီမှာဒုက္ခတွေလည်းရှိနေအကျံဖက်တဲ့နေရာမှာသွားပြီးတော့အဲ့ဒီအရာကိုလုပ်ရမှာအကျံဖက်တဲ့နေရာမှာပေါ့အကျံဖက်မှုပေါက်ပွားရနေရာမှာအဲ့ဒါကိုလုပ်ရမှာတရားဟောရမှာဟုတ်လားဒီနှစ်ဖက်ကိုအကျံမဖက်ဘူးအထူးသဖြင့်ပေါ့နော်ဒီအကျံဖက်အဖွဲ့အစည်းတွေကစတင်ပြီးတော့အကျံဖက်တာမှုလို့အဲ့ဒီဖက်ကိုပို့ပြီးတော့ပြောတင်တယ်အဲ့ဒီမှာသွားပြီးတော့ပို့ဆူတောင်းတင်တယ်လို့ကျွန်တော်ထင်တယ်အခုကတော့ပြည်မမှာသွားပြီးတော့လုပ်နေတဲ့အခါမှာဒီမှာတကယ်ဖြည့်ရှင်းရမယ့်ပြဿနာတွေအများနဲ့မှေးမိသွားကြတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကတော့အဲ့ဒါကိုပြည်ပြောလက်မခံချင်ဘူးလားဒါအစိုးရကသူ့ပုံရိပ်ကောင်းအောင်နော်နိုင်ငံတကာမှာသူ့ပုံရိပ်ကောင်းအောင်သူတို့ဘာတွေလုပ်နေလဲဆိုတာအဲ့လိုဖို့ရှိုးတဖို့မျိုးနဲ့ပြဖို့လုပ်နေတယ်တက်တက်လို့ကျွန်တော်ကတော့ယူဆတယ်နော
်ဟုတ်ကဲ့ကျေးဇူးပါအခုကိုမြန်ရေးကိုလည်းမေးချင်ပါတယ်ကောင်းတဲ့ဒီရွေချင်းနဲ့လောက်တာဆိုရင်လည်းပေါ့လေဟိုအ ਨੇ ဆုံးဟိုရုပ်ပိုင်းဆိုင်ရာအဖြစ်ဒီမျိုးတွေမှာကားသွားလာပိတ်တာမျိုးနောက်တွားရေးလာရေးမှာခွဲခြားခွဲခြားစီစဉ်နေဆိုတဲ့အတန်မျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒီတင်းမြအောင်လောက်ပါတယ်ဆိုမှပေါ့လေဒီအချင်းချင်းဟိုရန်ဖြစ်နေရတယ်ဆိုပြီးလူမှုကွန်ရက်ပေါ့တေယောမှာပြောတဲ့ဆိုတဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလှုပ်ရှားမှုကတကယ်တမ်းမှန်းချက်နဲ့နှမ်းတွဲနေရောတကယ်ရောဟိုကိုက်ရလားကိုမြားကြီး
အမမဟုတ်ဗျာအဲ့ဒီဒီဖတ်ချက်ပေးမှုမျိုးကတော့ကျွန်တော်လက်မခံဘူးဗျာ။ဘာလို့ဆိုတော့ဟိုဟုတ်တယ်လုပ်ငန်းစီမံခန့်ခွဲမှုအားနည်းခြင်းကြောင့်မလို့လူထဲမှာကားတွေပိတ်တယ်ဆိုတော့ဟုတ်ပါလေ။အဲဒို့ဆိုလည်းပဲခုနပြောလို့မျိုးပေါ့ဒီခွဲခြားခွဲခြားဆိုတာအစ်စ်တစ်ခုပေါ်မှာတစ်ချီတစ်ချီနီးစပ်သွားအောင်လုပ်ရတဲ့အခြေအနေပေါ်မှာအဆူရအနေနဲ့လုပ်တယ်လို့ကျွန်တော်မြင်နေကြ။နောက်တစ်ခုကဒီ ဆိုလိုတာကဗျာဒီနိုင်ငံတော်မှာတရားဥပဒေစိုးမိုးရေးကိုအစိုးရကနံပါတ်1စောင်းပေးရမယ်လို့ကျွန်တော်မြင်တယ်။နံပါတ်2ကတော့အဲ့လိုကွန်မတီတစ်ခုပဲဖြစ်ဖြစ်သူကြီးရှိနေတဲ့ဘာသာပေါင်းစုတိုက်ကြည့်မှာအတူတူကရင်းရဲချစ်ချစ်ကရှင်တွဲနေထိုင်တယ်ဆိုတဲ့အချက်တွေကိုပေါ်လွင်အောင်မြင်တာအောင်ကျွန်တော်တို့လုပ်လာမယ်လို့ကျွန်တော်မြင်တယ်။ပိုပြီးချစ်လာအောင်လုပ်ရမယ်မြင်တယ်။ဘာဖြစ်လို့ဆိုတော့လက်ရှိအခြေအနေကရခိုင်ပြည်သူ့အခြေပြုပြီးတော့မှဘာသာတရားတွေအချင်းချင်းကြားမှာဝေးသွားတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ထားတယ်။တို့လည်းထားတဲ့အတွက်ကြောင့်မို့ဒီပွဲဟာလည်းလိုအပ်တယ်။တို့တော့ဒီပွဲလို့ယုံမြလောက်နေတော့ဒီပြဿနာတွေတခုမပြီးသွားဘူး။အဲ့တော့ဆိုလိုတာကအခုဖြစ်နေတဲ့ပြဿနာတွေအားလုံးဟာရခိုင်ပြဿနာကိုဝယ်ကူတည်ပြီးလုပ်တဲ့ပွဲတခုလို့မမြင်သိချင်ဘူး။ဒီကြီးလုံးမှာစွန့်ထုတ်ပြီးတော့မှဘာသာပေါင်းကိုချစ်ချစ်ခင်ခင်နေထိုင်တဲ့အနေအထားတွေကိုပြန်ပြီးတော့မှတဟဆတာဖြစ်အောင်ရင်ကြားစီတဲ့ပုံစံမျိုးလို့ကျွန်တော်မြင်တယ်။အဲဆောက်လုပ်ခါကမှတော့ဒီလိုအားနဲ့ချက်တွေချုံညက်တွေတော့ရှိကြမှာပဲ။ဒီအားနဲ့ချက်ချုံညက်ကိုကြည့်ပြီးတော့မှအားလုံးဟာမှန်းချက်နဲ့နှံ့တွက်မကိုက်ဘူးဆိုတဲ့ယူဆချက်ကတော့ပမှန်မှုပြမှားတယ်ဗျ
။ဒီ
လည်းလိုအပ်ပါတယ်ကျွန်တော်မြင်တာ။လှုပ်တဲ့လှုပ်ရမှာပဲ။ဘာဖြစ်လို့လဲဆိုတော့အစိုးရလုံးမှမဟုတ်ပါဘူး။ interface တွေဆိုတာဗျာတောင်းလျှောက်ရှိနေတာပါဗျာ။2012ခုနှစ်တည်းကစပြီးတော့ရှိလာတာအများကြီးပါ။ဒါတွေကဘာကြောင့်လဲလိုအပ်လို့လုပ်နေရတာဖြစ်ပါတယ်။
โอเคคุณยายเจซูอ่ะสรุปเราเจอเราที่ซุนิเว่ไอ้ตัวကိုပါဝင်ซุนิကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့လဲခုလေးလိုင်းပေါ်မှာရှင်းနေပါတယ်ဥကြောမြင့်ဖြစ်ပါတယ်ဘကိုးတိုင်းပဲနယ်ကောပါဥကြောမြင့်သဘောထားကိုလဲလိုရင်းတွေ့ရှင်ซุนิနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ซุนิခွင့်ရတော့เจซูတင်ပါတယ်ကျွန်တော်ซุนิကျင်လာတော့ဒီဘာသာပေါင်းလုံးဖြစ်ကြီးစုတောင်းပွဲတွေဟာအင်တာမလိုအပ်တဲ့အခမ်းအနားတွေဖြစ်ပါတယ်ဒီခမ်းအနားတွေကိုဘဟုအဆင့်တိုင်းအဆင့်ခရိုင်အဆင့်မြို့နယ်အဆင့်စသဖြင့်ကြည့်ပါဖြစ်အောင်ကျွန်တော်တို့အဆင့်နဲ့လုပ်ပေးမှဆိုရင်ကျွန်တော်တို့အားလုံးအတွက်ပုံမူပြီးတိုင်းပြည်အတွက်နိုင်ငံသားတွေအတွက်ပုံမူပြီးအကျိုးရှိမှဖြစ်ပါတယ်။တပိုင်းကဒီလိုချစ်ချစ်ရင်းနှီးမှုနဲ့တမဆက်နဲ့ကြိုးပမ်းနဲ့ကြိုးပမ်းမှုတွေရှိသလိုကျွန်တော်တို့ဒီလိုဘာသာရေးလူမျိုးရေးကိုအခြေခံပြီးတော့မှပြဿနာဖြစ်စေမဲ့ကိစ္စမျိုးတွေဆောင်ရွက်လာတဲ့ကိစ္စမျိုးတွေလည်းနေရာနှံ့ပြားမှရှိပါတယ်။ဒီလိုကိစ္စမျိုးတွေမှကြတော့လေနိုင်ငံတော်အစိုးရဘက်ကနေပြီးတော့ဓမ္မဆက်နဲ့အာဏာဆက်နဲ့ပေါ့နော်ဟာလားအာဏာဆက်နဲ့ကျွန်တော်ထိရောက်ရည်ယူဖို့လိုအပ်ပါတယ်ကျွန်တော်တို့မြင်တဲ့အပိုင်းမှာဒီဆယ်စုနှစ်တစ်ခုအတွင်းမှာဖြစ်ပေါ်ခဲ့တဲ့ဒီလူမျိုးရေးဘာသာရေးအကြမ်းဖက်မှုဖြစ်အောင်ပြည်ုံနာတွေလှုံ့ဆော်တာတွေပြဿနာရှာတာတွေအားလုံးကိုနိုင်ငံတော်အစိုးရဘက်ကနေပြီးတော့မှထိရောက်ရည်ယူမှုတွေဟာအားနည်းတာတွေ့ရပါတယ်ဒါမှမဟုတ်နိုင်ငံတော်အတွင်းမှာအမှန်တကယ်ပဲဘာသာဝင်တွေအားလုံးနိုင်ငံသားတွေအားလုံးချစ်ချစ်ခင်ခင်ยีนีซีซีลงๆเนี่ยနိုင်ငံတော်ဖော်မျိုးတွေ့ရူအထူးအာရုံစိုက်ပြီးတော့ကျူပန်းနိုင်မှုဆိုတာကျွန်တော်တို့နိုင်ငံသားတွေအားလုံးစီးလုံးညီညွတ်မှုအတွက်အရေးကြီးပါတယ်။ဒါကြောင့်နိုင်ငံတော်အစိုးရကလည်းခီတိရောက်ရောက်ဒီတိုင်းပြည်ပြည်မဲ့ကိစ္စစူပူတဲ့ကိစ္စတွေကိုအနာဇက်နဲ့ခီတိရောက်ယူယူပေးမယ်ဆိုရင်ကျွန်တော်တို့နှစ်ဖက်ညှက်ပြီးကြိုးစားမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ဟာซีซีလုံးချစ်ချစ်ခင်ခင်နဲ့အချင်းတို့အတွင်းမှာဖော်မျိုးတွေ့တဲ့ဒီမိုကရေစီနိုင်ငံတော်ဒီကိုရောက်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။ဒါတော့ပါပဲကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တစ်ဦးကတော့ဒီရခိုင်ပြည်နယ်ရန်ပြဲမြို့နယ်ဦးစောလွင်မှာဦးစောလွင်ရဲ့သဘောထားကိုလည်းလူရင်းတူရှင်းပြောနိုင်ပါတယ်ခင်ဗျာ
။ညီညာရေးဆိုတာဆူတောင်းပွဲလုံးရုံနဲ့ပါပြည်သူညောက်သေးပါဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုတော့လူတူဦးချင်းစီမှာခံယူချက်တစ်ခုစီရှိရပါတယ်။နိုင်ငံရေးလုပ်တဲ့ဒီမှာကနိုင်ငံရေးနဲ့အမ်းကြီးဘာသာရေးကိုမိုင်းလုံးထိုးပြီးတော့တို့အနိုင်ရအောင်တို့ခြေလက်စိုးမွှန်းနိုင်အောင်လုပ်တာ။ဟာဟာမင်းတို့ကမကောင်းပါဘူး။ဒါပေမဲ့တခုလို့ရှိတယ်။လက်တွေ့လို့ရမယ်။ညင်းချမ်းစေခြင်းညင်းချမ်းစေခြင်းနဲ့နီးနဲ့တို့ဟုတ်တို့ချင်းကတို့ဟုတ်တို့လမ်းညွန်ပေးဆုံးမပေးတွန်တင်ပေးရမယ်။ဗုဒ္ဓဘာသာမှာလည်းဗုဒ္ဓဘာသာကိုတွန်တင်ပေး။အစ္စလာမ်မှာလည်းအစ္စလာမ်ကိုတွန်တင်ပေး။ခရစ်ယာန်မှာလည်းခရစ်ယာန်ကိုတွန်တင်ပေး။ဟိန္ဒူမှာလည်းဟိန္ဒူကိုတွန်တင်ဆုံးမပေးရုံနဲ့အစိုးရကိုလည်းအစိုးရရောက်ဟိုညင်းချမ်းအောင်လမ်းညွန်ပေးချင်းကပေးရုံမှာညနေပေးဆင်ကျင်နိုင်ပါလိမ့်။ဒါပေမဲ့တို့ဟုတ်တို့အဝေးကနေပြီးတော့ဆူတောင်းနေုံညနေပါလေဟိုကောင်းကင်ကိုရေပက်တယ်လို့ဒီရဟမိမိကိုအကြမှာပဲမထိရောက်နိုင်ပါဘူးလိုချင်ရင်ငင်းချမ်းရင်လိုချင်ရင်ဆွေးနွေးပါတိုင်းမေးပါမကောင်းတာကိုမကောင်းဘူးလို့ပြောရင်ဝေဖန်ရင်လက်ခံလိုက်ပါအဲ့ဒါကိုကောင်းတယ်ဆိုပြောရင်ဝေဖန်ရင်လက်ခံလိုက်ပါမကောင်းတာကမှမကောင်းတဲ့ဘက်ကိုဆွေးပြီးတော့ပေါ်လို့ချင်းတကယ်ဆုံးမနိုင်အောင်ယတနာဘောင်းကိုချုပ်ထွေးလောက်အောင်လုပ်နေလို့ဆုပြင်မဲ့လေဆုတောင်းပြင်မဲ့လေမပြင်းလေနိုင်ဘူးနောက်ထပ်ဝတ်ပြုရောင်းနေလေမပြေလည်နိုင်ဘူးဖျားပုံမှာချက်ကြောင်းပုံမှာအဲလိုဟိုပလီပုံမှာလေးပြီးတော့တခါတည်းခုနှစ်ပတ်လုံးမစားမတော့ပဲဆူတောင်းရုံဆူတောင်းရုံနဲ့လုံးဝမပြေလည်နိုင်ပါဘူးဆွေးနွေးရုံတိုင်ပင်ရုံအခြေချရုံဒီလမ်းဒီခင်းနေပဲရှောက်လမ်းလို့အဆင်ပြေပါလိမ့်မယ်လို့ပြောအကြရယ်ဆွေးနွေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးဆောင်လင်ခင်ဗျာဆွေးနွေးပေးတာကျွန်တော်တို့ဒီ Facebook တွေ email တွေနဲ့ဟိုဆက်သွယ်ပြီးတော့မှတ်ချက်တွေပေးထားတာလည်းရှိပါတယ်ရှားပေါင်ကျေးဇူးပြုဖတ်ပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါတော်ရရှင်စိုးနိုင်ဦးကတော့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ဖို့တဲ့မိမိအိမ်အတွင်းကမိသားစုအားလုံးကိုစိတ်တူကိုယ်တူဖြစ်အောင်အရင်ညှိကြပါလို့စကားလက်ဆောင်ပါပြီးတော့ပြောခြင်းပါတယ်ဗျာဆိုပြီးရေးထားပါတယ်နောက်တူကတော့စိုင်းထွန်းထွန်းဖြစ်ပါတယ်ကောင်းပါတယ်တဲ့ပြန်လဲတင်မြဖို့အတော်ကြိုးစားယူရပါမယ်နောက်ထပ်သောရရှင်လန်းစားဆိုသူကတော့ဘာသာရေးအဖွဲ့အစည်းများလှုပ်ဆောင်ချက်တွေကိုအားပေးပါတယ်ဘာသာသာသနာဆိုတာလူသားအလုံးအတွက်ပါလူမျိုးစုတစ်စုအတွက်ပြောသောဘာသာသာသနာဆိုတာဟာအချိန်တန်ရင်ပျောက်ကွယ်သွားမှာကိုအမြဲတမ်းသိထားရပါမယ်လေလူသားအလုံးငြိမ်းချမ်းပါစေကိုယ့်ဘာသာသာသနာကိုနောက်ဆုံးအသက်ထွက်တဲ့အချိန်ထိထိမ့်သိမ်းနိုင်ကြပါစေဆိုပြီးရေးထားပါတယ်နောက်ထပ်သောရရှင်ဆောလူဝီဆိုသူကတော့ဘဲဘာသာမဆိုးတဲ့ဆုတောင်းတဲ့အခါမှာယုံကြည်မှုအပြည့်နဲ့ဆုတောင်းကြဖို့ပဲတိုက်တွန်းပြရစီဗျာဆိုပြီးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆရာဦးပေသံတို့တစ်ခုမေးချင်ပါတယ်။ဟိုတစ်ခုရှိတာပေါ့လေအခုလိုလူပေါင်းထောင်နဲ့တောင်းနဲ့ချီပြီးတော့ဒီလှုပ်ရှားမှုတွေကြောင့်ဥမာဟိုရက်ကဒီရွှေကုန်းဖျားမှာဖြစ်ခဲ့တဲ့ကိစ္စမျိုးတွေဒီအဆောက်အအုံတဲ့သဘောထားရှိတဲ့သူတွေအနေနဲ့ဒီလိုလှုပ်ရှားမှုတွေကြောင့်လည်းလက်တွန်သွားတာမျိုးတွေလို့ဒီလူမှုအတိုင်းဝိုင်းချမှာရောအကျိုးရှိတဲ့ရလဒ်မျိုးတွေတွန်းရတဲ့တစုံတရာဖြစ်လာနိုင်မယ်လို့ရောဆရာအနေနဲ့မြည်ယူဆမိဘူးလားခင်ဗျာ။
အချင်းကုန်ပါလေ။ဒါလေးလုံနေရတော့ကျွန်တော်ကတော့ဟိုအကျိုးတရားမှုအားနည်းတယ်လို့ကျွန်တော်ကပြောပြီးပြီ။ဒါဘာလို့လဲဆိုတော့ဒါကတကယ်ဖြစ်နေတဲ့မြေကြီးမှာအခြေအနေကိုလာပြီးတော့လေ့လာရမှာဘာလို့ဖြစ်နေလဲဘယ်လိုဖြစ်ရှိရမလဲအဲ့ဒါကလက်တွေ့ကြပါရဲ့။အဲ့လိုခုနကလိုတော်မတရားမှုတွေဖြစ်နေမှုတွေနော်လူခွေးချိုးမောမှုတွေရှိရင်လည်းပဲအဲ့ဒါဥရီနဲ့အရေးယူရပါတယ်ဒီလိုဆူတောင်းပေးမှအဲ့ဒါကြီးနောက်ဆုံးသွားမှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဘာသာတိုင်းပုဂ္ဂိုလ်ခံကြတာယဉ်ကျေးတဲ့လူမျိုးယဉ်ကျေးတဲ့ဘာသာလို့ခံကြရင်ဒီလိုစပြီးပါတယ်အဲ့တော့ဒီလိုဘာသာရေးကိုအခြေခံဖြစ်တယ်ဆိုတဲ့ပုံစံမျိုးဟိုသူတွေကမြင်ပြီးတော့အဲ့လိုဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဟိုဒီတက်မှာဖြစ်ချင်းမှာပြင်းပြင်းသွားပြီးတော့အဲ့ဒီကိစ္စကိုပဲဇောင်းပေးပြီးတော့ဖြစ်လာမယ်ဆိုရင်ပို့ပြီးတော့ဖြစ်ချင်းရခက်သွားလိမ့်မယ်လို့ကျွန်တော်စိုးရင်ပါတယ်အဲဒါကြောင့်ကျွန်တော်တို့ဒီမှာဖြစ်နေတဲ့ဟာကိုပဲပြန်ပြောရမယ်ဆိုရင်ကျွန်တော်နိုင်ငံမှာလူမျိုးရေးဘာသာရေးအဓိပကဖြစ်လာမဟုတ်ဘူးတစ်ခါမှလည်းမဖြစ်ခဲ့ဘူးအဲ့လိုဟိုကျွန်တော်တို့ဒီမောင်းတော့ပိတ်ကြတာစပြီးတော့ဒီအကြမ်းဖက်မှုကစပြီးတော့ဒီပြဿနာတွေကတော်နိုင်ငံလုံးမှာအဲ့လိုဘာသာရေးလူမျိုးရေးအတင်ပုံစံမျိုးနဲ့အဲလူတွေကဖြစ်သွားတယ်လူဖြစ်နေတယ်မဲ့တကယ်ရေးပြင်းအခြေအနေကတော့အဲ့လိုမဟုတ်ဘူးကျွန်တော်တို့ဟိုဒီနိုင်ငံသားမဟုတ်တဲ့လူတွေကကျွန်တော်ဒေသမှာလာပြီးတော့အကြမ်းဖက်တဲ့အတွက်နော်ဒီအစားအဖွဲ့ပါဝင်ပေါ့နော်အဲ့လိုကင်ဂရီအကျံပြတ်သမားတွေအစွမ်းရောက်သမားတွေရဲ့လက်ချက်နဲ့ဒီမိဘွားဟာမြန်မာပြည်ထဲတိကုဆတ်သွားတာဖြစ်ပါတယ်အဲ့တော့အခြေခံကြတဲ့ဤစတင်တော်ဟာဖြစ်တဲ့ရခိုင်ပြည်နယ်ရဲ့အရေးကိုဖြည့်ရှင်းဖို့ပဲအာရုံစိုက်ပါအဲ့လိုလုပ်နေခြင်းအားဖြင့်လည်းကျွန်တော်တို့ဟာအကျိုးတရားမှုအားနည်းပြီးတော့လူတွေပါအားချင်းအောင်ချင်းပါဒွေစွာဖြစ်ပြီးတော့နားလွဲသွားနိုင်တယ်အကျိုးတရားမှုနဲ့တော်တော်ကိုအားနည်းပါတယ်ကျွန်တော်တို့အဲ့လိုကိစ္စမျိုးကိုဆူတောင်းလို့လည်းမရနိုင်ပါဘူးဟိုဒီဘာသာရေးကြောင့်ဖြစ်တယ်လို့လည်းဒီစိတ်ထဲမှာအယုံဆွဲသွားပြီးတော့เนาะကျွန်တော်တို့ဒါဒီလိုပဲဆက်လုပ်နေကြမယ်ဆိုရင်အရှင်းကုံညုံပဲရှိမယ်ကြတကယ်ဒီစီမှာလာပြီးတော့ရှင်းနိုင်ကြပါသေးလို့ကျွန်တော်ကတော့ဆုတောင်းပါတယ်
โอเคเจซุบาสรุปกูอมยายเองก็เลยไม่จําได้อะคือสอดๆดีอุปเวทันทอดปะดุโลพอดิอะคือเราดีโลโหเคสโหป่วยမျိုးတွေจองดีโลโหมูลตะเกเรโหพยายามไอ้ซินมิก็နေပြီးတော့อายุปี้ยงตัวละမျိုးลั้นจองด้วยตัวละမျိုးโหโหซ้วยเสียฉินนี่ตะเกเรไว้ရှင်นี่ล่ะกูอมยายตบอดาซ้วยนี่บ่าวครับ
เนี่ยเจนน่ะก็เหรอจ้าอูนี่วินเยมาสละคิดเนี่ยดีดีเบกก็ดีสิสู้อ่ะนาวตะนาบักคิดไอ้ช่อลงมาบาบาไอ้ที่ยงตัวชื่อเก็บบาเฮ้ဘာမှမဖြစ်ခဲ့ဘူးဆိုတာမဟုတ်ပါဘူးသူကဥမာအားဖြင့်ကျွန်တော်တို့ဒီ1988ခုနှစ်မှာဒီနိုင်ငံရေးတက်တာရေးတစ်ခုလို့အာယုံလွှဲအနေနဲ့တောင်ကြီးနဲ့ကြီးမှာဖြစ်ခဲ့ပါတယ်အဲ့လိုပဲဒီနဝတ္တနာဘခင်မှာကျွန်တော်ကြောက်ဆယ်မှာဖြစ်ခဲ့ပါတယ်တောင်ကူမှာဖြစ်ခဲ့ပါတယ်အဲ့လိုပဲရခိုင်ပြည်ထောင်စုရဲ့နောက်ပိုင်းမှာဒီဘက်မှာရှိတဲ့ကျွန်တော်ဘကူအနောက်ချမ်းဒီဇီးကုန်းတို့ပါလို့အစရှိတဲ့မြို့တွေမှာကျွန်တော်တို့ဒီဖြစ်ခဲ့ပါတယ်ဆိုတော့နောက်တစ်ခါကျွန်တော်စကိုင်းတိုင်းထဲမှာဖြစ်ခဲ့ပါတယ်အဲ့လိုဖြစ်နေတဲ့ပြည်ထောင်စုအကုန်လုံးကပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ရခိုင်ပြည်ထောင်စုပုံမှာဘာသာရေးကိုသွတ်သွင်းတယ်တော်တော်များများဒါကျွန်တော်ပြောချင်တာနှစ်ဖက်လုံးအဆွေးရောက်တဲ့လူတွေကဘာသာရေးဆန္ဒပုံစံမျိုးဖန်တီးရဖန်တီးတဲ့အခါမှာနှစ်ဖက်လုံးကဒီဘာသာရေးဆန္ဒဖန်တီးတဲ့နောက်မှာမသိနားမနေတဲ့ပြည်သူတွေလူစုတွေနဲ့အထင်လဲမှမှုတွေဖြစ်ပြီးတော့မှဒီအခြေကြောင့်တွေဖြစ်ပေါ်ခဲ့တယ်ဆိုတာရှိတယ်နောက်တစ်ခါဒီနိုင်ငံရေးသမားတို့ရဲ့ဘာသာရေးကိုနိုင်ငံရေးကိစ္စမှာအတုံးချတဲ့ကိစ္စတွေကြောင့်ဒီအခြေကြောင့်တွေဖြစ်ခဲ့တယ်ဆိုတာသမိုင်းမှာထင်ရှားဖြစ်ပါတယ်အဲ့တော့ဒီခုကာလဟာအမှန်အတိုင်းပြောရမယ်ဆိုလို့ရှိရင်ဘာသာတစ်ခုနဲ့တစ်ခုနဲ့ကြားအထူးသဖြင့်အစ္စလာမ်ဘာသာနဲ့ဒီဗုဒ္ဓဘာသာဝင်တွေကြားမှာအထင်မြင်လွဲမှောက်မှုကြီးကြီးမားမားနဲ့ဆန်းရရှိတယ်လို့ကျွန်တော်မြင်တယ် အဲ့တော့ဒီဟာလေးကိုလုံးဖြေရောဘူးဆိုတာဘာဘာချင်းချင်းချစ်ချစ်ရင်းနှီးမှုရအောင်ဒါကြောင့်မလို့လူမှုဟိုဒီ CSO တွေ NGO တွေအနေနဲ့ကကျွန်တော်တို့ interface တွေပါလောက်ရတာဖြစ်တယ်ဒါကသူတို့အပိုင်းအခုအပိုင်းကကျွန်တော်အစိုးရကိုယ်တိုင်ကတိုက်ကြည့်ပါတခါသာဖြစ်တာဖြစ်စွာနေထိုင်နိုင်ရေးကိုဦးစီးဦးဆောင်ပြုပြီးတော့မှဆူတောင်းပွဲပုံစံနဲ့ကျင်းပတယ်လို့ကျွန်တော်မြင်တယ်ဒါလိုအပ်တယ်လို့ကျွန်တော်မြင်တယ်တိုးတော့ဒီပြဿနာကိုရခိုင်မှာဒီလိုဖြေရှင်းလို့မရဘူးဆိုတာပေါ့ဒါကျွန်တော်လက်ခံတယ်ရခိုင်ရဲ့ပုံစံကိုကျွန်တော်တနူးစဉ်းစားရမှာဖြစ်တယ်ဒါအဲ့မှာမှန်တယ်အကြမ်းဖက်မှုအကြမ်းဖက်မှုလက်မခံမှုဆိုတဲ့အယူအဆလေကျွန်တော်ချင့်ကန့်ပါဖြစ်တယ်လို့နိုင်ငံတွင်းမှာရှိတဲ့နိုင်ငံသားဆိုတဲ့အခွင့်အရေးအခြေခံပေါ်မှာဘယ်လိုဖြည့်ရှင်းမလဲဆိုတော့ဆက်စင်းလာပါမှာဖြစ်တယ်အဲ့တော့ဒီနှစ်ခုလုံးကိုဆက်ပြီးတော့မှဒါလို့ရုံနဲ့ရခိုင်ပြည်ထောင်စုပြည်လည်မှာဆိုမပြည်လည်နိုင်မှုဆိုတဲ့ကောက်ချက်ကတော့မတူဘူးလို့ကျွန်တော်ထင်တယ်အဲ့ဒါကတော့အတော့တော့အဲ့ဆူတောင်းပွဲတွေအနေနဲ့ကတော့ကျွန်တော်နားလည်တာကလွဲနေတဲ့အဖြစ်အပျက်လွဲမမှုတွေကိုတက်လက်တက်မှတ်ပြီးတဲ့ကွဲလို့ကျွန်တော်မြင်ပါတယ်တကယ်တမ်းကျတော့တရားဥပဒေစိုးမိုးမှုသာပြေကြပါတယ်နောက်ဆိုးဆိုးပြောရင်ငုံ့ပြည်ထောင်မှာလည်းငုံ့ကြောင်းတဲ့ပုဂ္ဂိုလ်ကျွန်တော်တို့ဒီပြတ်တော့ဖះမှာရောင်းနေအဲ့မှာမောင်းထုတ်လိုက်တယ်တကယ်တော့တရားဥပဒေစိုးမိုးမှုရှိရင်2008ဖွဲ့စည်းပုံအရကိုကျွန်တော်တို့ကဒီဘောင်းထုတ်လိုက်တဲ့လူတွေကိုကျွန်တော်တို့အစွန်းရောက်တဲ့လူများကိုယီရီဘာသာကပဲဖြစ်ဖြစ်အစ္စလမ်ဘာသာပဲဖြစ်ဖြစ်ဗုဒ္ဓဘာသာပဲဖြစ်ဖြစ်ခရစ်ယာန်ပဲဖြစ်ဖြစ်ဟိန္ဒူပဲဖြစ်ဖြစ်အစွန်းရောက်တဲ့လူတွေကိုကျွန်တော်တရားဥပဒေအရေးကြီးလို့ရတယ်ကျွန်တော်တို့ကဒီလိုအရေးမြူပဲနဲ့တော့ဒီလိုမျိုးပြတဲ့ပုံစံမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်တယ်ဒါတစ်ပိုင်းပါအဲ့တော့အပိုင်းတွေကိုဆက်ဆက်ပြီးကျွန်တော်စဉ်းစားလာတော့အပေါ်ဟုတ်ပြီဆက်ဆက်မှုနဲ့အတူတူခွဲပြီးတော့လည်းစဉ်းစားရမယ်လို့မြင်ပါတယ်ဟု
တ်တယ်ဇော်လုံးလုပ်နေရမယ့်ကိစ္စတွေရှိ
မှာမဟုတ်ဘူးဟုတ်ပါရှင့်ဟုတ်ပါဟုတ်ကဲ့ဒီဇော်လုံးတွေစဉ်းစားတက်ပါတယ်အထင်ကြီးလွဲမှားမှုလို့ဖြေချောက်တဲ့ပွဲလို့ပဲကျွန်တော်မြင်တယ်လိုအပ်တယ်လို့မြင်တယ်ဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တဲ့ပုံကိုလည်းရှိနေပါသေးတယ်တို့ကိုလည်းအလှပေးချင်ပါတယ်ဟိုတူကတော့လာရှုံမျိုးကဥက္ကူကိုကြီးဖြစ်ပါတယ်ဥက္ကူကိုကြီးရဲ့သဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးနေပါတယ်ခင်ဗျဟု
တ်ကဲ့ပါကိုမြတ်ကြီးရဲ့သဘောထားကိုကျွန်တော်သဘောတူပါတယ်အဲရခိုင်ပြည်နယ်မှာရှိနေတဲ့ကိစ္စကိုကျွန်တော်ဒီတင်းမှာကြားနာလာမှာဆိုလို့ဘာသာရေးကောင်းဆောင်တွေကစုစုစည်းစည်းနဲ့ဒီမှာစည်းစည်းလုံးလုံးညီညွတ်နဲ့နေတယ်လို့တရုတ်တကံကိုပြတဲ့သဘောလို့ကျွန်တော်ယူဆပါတယ်အဲစီနီဝဲတွေလည်းလှုပ်ပါဆူတောင်းဝဲတွေလည်းလှုပ်ပါဆူတောင်းတိုင်းနဲ့ရနိုင်မှာမဟုတ်ဘူးဆိုတာကျွန်တော်သဘောပေါက်ပါတယ်ဆိုစီနီဝဲတွေကိုတရားလုပ်ရမယ်အဲသဘောထားတွေကျောပေါ်ကောင်းတဲ့အားလုံးဘယ်ဝိုင်းမှာဆွေးနွေးမှရမယ်ကျွန်တော်ရခိုင်မှာဖြစ်တဲ့ကိစ္စကတော့အဲတစ်ဖက်နိုင်ငံကရောက်လာတဲ့ပုဂ္ဂိုလ်တွေကနေပြီးတော့မှအဲတိုင်းသားတွေပေါ်မှာလွှမ်းမိုးလာတယ်လို့ကျွန်တော်တို့ရေပူရအားဖြင့်တော့နားလည်ပါတယ
်ကျွန်တော်နောက်တူးလည်းရှိနေပါသေးတယ်ရန်ကုန်မြို့ကစလိုင်းပွေကုန်းမှာစလိုင်းပွေကုန်းသဘောထားလည်းလိုရင်းထူရှင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့စူပါမီတော့ဆူတောင်းတာတော့ကောင်းပါတယ်ဒါပေမဲ့တကယ်တမ်းဆူတောင်းတာကြတော့ဟိုအိမ်မှာပဲဟိုဒီကန်စီဆူတောင်းပေးလို့ရပါတယ်ဒီဥစ္စာကတော့ဒီချက်နဲ့ကုရှိမြင့်တယ်တကူကတော့ပြည်တွင်းငင်းချဲရောင်းပေါ့နောက်တကူကတော့နိုင်ငံတကာဖိအားစော့ချသွားအောင်လို့ကျွန်တော်မြင်တယ်အဲ့တော့နိုင်ငံတကာဖိအားစော့ချသွားအောင်ဆိုရင်တော့အခုလေးရှိမှာကျွန်တော်တို့ခရီးယာအဖွဲ့ချုပ်ပြီးခရီးယာဟောပစ္စည်းကနေပြီးတော့မှစညာချက်တွေပါတယ်ထုတ်ပြန်ပြီးတော့မှဥပမာ Human Rights Watch တို့အဖွဲ့လိုမျိုးကိုဟောမိတူတွေပေးပြီးတော့မှနိုင်ငံတကာဟောသူတို့ရှင်းပြနေဆိုတော့ပိုကောင်းမြင့်တယ်အဲ့ဒီချိန်မှာတော့ခရီးယာတွေလည်းအများကြီးဆုတ်ရှာဖို့လိုမယ်။နောက်ဒီဥစ္စာကစင်ညာချက်ထုတ်မယ်ဆိုရင်တော့ဘာသာရေးပြိပိခတ်မဟုတ်တဲ့ကြောင်းဒါနိုင်ငံသားဖြစ်ခွင့်မဖြစ်ဖြစ်ရေးကိစ္စဖြစ်တဲ့ကြောင်းတွေကိုလည်းပဲရှင်းရှင်းလင်းခရီးရနေအခုချိန်မှာထုတ်ရှာလို့ပိုကောင်းမယ်ထင်တယ်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ကိုစလိုင်းပွေကိုအခုကျွန်တော်တို့ဟိုဒီဟို Facebook တွေ email တွေနဲ့ပို့ပို့ထားတဲ့စာတချို့ကိုလည်းဖော်ပြချင်ပါတယ်။အရင်ဆုံးကတော့ရှားပေါင်းတချို့စာတွေဖတ်ပြပေးပ
ါ။ဟုတ်ကဲ့ပါ။သောရရှင်ဦးတင်ဝင်းကျောက်ပတောင်းကအီးမေးပို့လာတဲ့စာထဲမှာရေးထားတာကတော့ဘာသာပေါင်းစုံဆူတောင်းပွဲတွေဟာငြင်းငြင်းရေးအတွက်အရေးပါပါတယ်တဲ့။ဥတန်းရဲ့ကုလသမဂ္ဂနှုတ်ဆက်မိကုံးမှာပြောဘူးတယ်လို့မှတ်သားဖူးပါတယ်။ကမ္ဘာငြင်းငြင်းရေးဟာနိုင်ငံရေးခေါင်းဆောင်တွေမှာဒါမကဘာသာရေးခေါင်းဆောင်တွေမှာလည်းတာဝန်ရှိပါတဲ့။ဒီကမ္ဘာလုံးတသားတည်းပဲအတင်းအဓမ္မဖြစ်တင်တာကတော့ငြင်းငြင်းရေးအတွက်အန္တရာယ်ကြီးမားလွန်ပါတယ်ဆိုပြီးရေးထားပါတယ်။နောက်ထပ်သောရရှင်တန့်စင်မင်းဆိုသူကတော့ခုတ်ရတခြားရှရတခြားလိုပဲမြင်ပါတယ်။တကယ်ဖြစ်ချင်ရင်စပွဲဝိုင်းအရောက်ခေါ်ယူဆွေးနွေးသင့်ပါတယ်ဆိုပြီးရေးပါတယ်။နောက်ထပ်သောရရှင်ကိုကိုဦးဆိုသူကတော့ဥပဒေကိုလေးစားလိုက်နာခြင်းမရှိတဲ့အဖွဲ့အစည်းတွေကိုအရေးမယူရဲလို့အခုလိုဆူတောင်းပြတာလားမေကွန်းထုတ်တင်ပါတယ်ဆိုပြီးမေကွန်းထုတ်ထားပါတယ်။နောက်ထပ်သောရရှင်ကိုကြီးဆိုသူကတော့နိုင်ငံတော်အစိုးရကဥပဒေအတိုင်းဆောင်ရွက်ရမည်ပြည်သူပြည်သားအလုံးဥပဒေကိုလိုက်နာရမည်ထို့ပြင်လူမျိုးဘာသာမခွဲခြားပဲအတူရှင်တွဲနေထိုင်တတ်ရေးကိုနိုင်ငံတော်ကဆောင်ရွက်ပေးရမည်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆိုတော့ကျွန်တော်ဟိုအစီအစဉ်ဆုံးမသက်ခင်မှာဟိုဟိုချင်းယုံဒီဟိုပြည်နယ်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေကိုမေးချင်ပါတယ်ဆက်စပ်တော်တော်ရှင်တယောက်ကလည်းထောက်ပြသွားတာတခုကတော့ဒီထိတွေ့ဆက်ဆံမှုတွေဒီလူမှုအတိုင်းအဝန်းချမှာပို့ပြီးလုပ်တင်တယ်ဒါမှလည်းဟိုငင်းငယ်မှုသိမြတ်ဖို့ ဖြစ်လာမယ်ဆိုတော့ဆိုတော့ဒီလိုဆူတောင်းတာဆူဝေးတာလို့လှုပ်ရှားမှုတွေဖြစ်ဒီလူမှုအတိုင်းဝန်းကြားမှာတင့်မြတ်ဖို့ဆိုရင်တခြားလုံနိုင်တာတွေလှုပ်ဖို့ကောင်းတာတွေနောက်အစိုးရပဲဖြစ်ဖြစ်ဥဆောင်တာမျိုးလွတ်တော်ကနေဥဆောင်တာမျိုးဘာတွေလှုပ်တင်နေလို့ယူဆလဲဆရာဦးဖေတန်
းဟုတ်ကဲ့ကျွန်တော်နော်ဒီကိစ္စတွေကိုဟိုထဲထဲဝင်ဝင်ပြည်သူတွေကိုသဘောပေါက်နားလည်အောင်ရှင်းပြဖို့လိုပါတယ်အဲကျွန်တော်တို့ဘာသာရေးအတွက်ကိုဆွဲပြီးတော့လုပ်ဖို့တဲ့နော်ကျွန်တော်တို့နိုင်ငံရဲ့အကြက်တဲ့အခက်အခဲတွေကိုဘယ်လိုရှိလဲဆိုတာကိုပြည်သူတွေနားလည်အောင်ပြောပြဖို့လိုတယ်အဲဒီကတခြားဘာသာရေးပြဿနာမဖြစ်လာနိုင်အောင်အစိုးရကထိန်းချုပ်တာပို့ပြီးတော့မှတ်ကမ်းပါတယ်ဒီလိုဆူတောင်းမယ်ဘာသာမှလည်းအဲလိုပြဿနာကြီးကျန်းမာမှုတွေအများကြီးရှိနေတယ်နိုင်ငံမှအဲလိုပိုးရိုးရိုးဒီလိုသွားဆူတောင်းနေတာကြီးကျွန်တော်မတွေ့ဘူးကျွန်တော်နိုင်ငံမှလည်းတိုင်းရင်းသားစစ်နဲ့တိုင်းအချင်းချင်းနိုင်ငံတော်နိုင်ငံတော်နဲ့ဖြစ်နေတာအများကြီးကြားပါပြီ
ကိုမြားရေးသဘောထားလုံရင်းတူရှင်ဆွေးနွေးပြပါအောင်ခင်ဗျာဒီလူမှုအတိုင်းဝန်းကြားမှာတခြားလုံနိုင်တာလုပ်ဖို့ကောင်းတာဘာများရှိအောင်လဲ
ကျွန်တော်ကတော့မြင်တာကတော့ဒီလူမှုအတိုင်းဝန်းကြားမှာဝေးကွာနေတဲ့ community အချင်းချင်းကလူမှုအတိုင်းဝန်းနှစ်ခုကြောင်းတွေ့ဆုံ manager ဆန်လန်နဲ့စကားတွေပြောနိုင်တဲ့အခြေအနေမျိုးအစိုးရဖန်တီးပေးတင်ပါတယ်နောက်တစ်ချက်ကတရားဥပဒေရရှောက်မှတ်မှန်ကန်တဲ့တရားစီရင်ရေးကြောသားရင်သာမခွဲခြားပဲစီရင်ပါရေးရေးတင်းတင်းလုပ်ပါအစိုးရတို့အကုန်လုံးကိုရေးရေးတင်းတင်းဥပဒေရအရေးတန်တဲ့ဆနစ်တစ်ခုပေါ်ထွန်းအောင်လုပ်ပါဒီလောက်ပါပဲရ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးရဥပဒေကိုမြားရေးနဲ့ကိုရင်ပါဝင်ဆွေးနွေးရသူတွေအီးမေးလ်တွေ Facebook တွေကနေမှတ်ချက်ပေးပို့ရတဲ့သူတွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးစီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကမ်းအစီအစဉ်ကိုပြန်ပြီးနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လင်းပေးနေတာဖြစ်ပါတယ်တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကမ်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါတော့မယ်ရှင်
အိန္ဒိယနိုင်ငံရှိပိုင်းကောလ်ကတာမြို့မှာဟိန္ဒူအစွန်းရောက်ဝါဒီဖွဲ့တွေဖြစ်ကြတဲ့ဘာဂျရန်ဒေါလ်နဲ့ဗီရှဝါဟိန္ဒူပါရီရှတ်အဖွဲ့တွေပေါင်းပြီးတရားမဝင်ရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ဖို့ဆန္ဒပြတောင်းဆိုကြပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်4,000နီးပါးကိုအိန္ဒိယပြည်တွင်းလူမျိုးရေးအတွက်ချင်းချောက်မှုတစ်ခုဖြစ်မြင်ကြတာပါ။အဲ့ဒီအထက်က1,000ခွဲလောက်ဟာဒုက္ခသည်ဖြစ်အတိမတ်ပြုအထောက်အထားတွေရှိတယ်လို့ကုလသမဂ္ဂကပြောပေမဲ့အိန္ဒိယကတော့အားလုံးကိုပြန်ပို့ကြပါတယ်။အိန္ဒိယကရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့ရေးအစိုးရရဲ့အစီအစဉ်ကိုတော့နိုဝင်ဘာလ17ရက်နေ့အထိဆိုင်းငံ့ထားဖို့အိန္ဒိယတရားရုံးချုပ်ကအောက်တိုဘာလ17ရက်နေ့မှာဆုံးဖြတ်ချက်ချထားပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရမ့်ကဆက်ပြီးထောက်ခံအတည်ပြုတာမျိုးမလုပ်တဲ့ပေါ်နိုင်ငံခြားရေးဝန်ကြီးအောင်ဂျွန်ကယ်ရီကအပြင်းထန်ဝေဖန်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာအချက်လက်တွေကိုတာဝန်မဲ့စွာလက်လျူရှုပြီးစန်တာဆွဲနဲ့လက်တွေ့မကျတာကိုဦးစားပေးဆုံးဖြတ်လိုက်တာပဲလို့မစ္စတာကယ်ရီကပြောပါတယ်။မစ္စတာကယ်ရီဟာဒီသဘောတူညီချက်ကိုရဖို့စိတ်ဆက်ညှိနှိုင်းတဲ့အထက်မှာအဓိကနေရာကပါဝင်ခဲ့သူတူပါ။ဖိလစ်ပိုင်သမ္မတဒူတာတေကသူ့ကိုယာရုကထုတ်ပယ်ဖို့ကြိုးစားမှုတွေရှိနေတယ်ဆိုတဲ့ကိစ္စကိုဟန့်တားတဲ့အနေနဲ့တော်လိုင်းအစိုးရတရားထူထောင်မှုချင်းချောက်လိုက်တာကြောင့်အာဏာရှင်စနစ်ပြန်ပြီးပေါ်ထွန်းလာမလားဆိုတဲ့စိုးရိမ်မှုတွေကြီးထွားလာနေပါတယ်။လူတွေထောင်ချီတည်ဆုံးရပြီးလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇမှုဖြစ်နိုင်တယ်လို့လူ့အခွင့်အဖော်တွေကဆွဆွဲကျင်နေကြတဲ့သူရဲ့မူရစီတက်ဖြည့်စုပွဲကိုဝေဖန်ကြတဲ့သတင်းဌာနတွေဥရောပပါလီမန်အမတ်တွေကိုဆန့်ကျင်ပြီးပြောကြားခဲ့တဲ့တောက်ကြံတွေကရုံးမြင့်တညာမင်ခွန်းနဲ့မှဒူတာဒီကအဲ့လိုသတိပေးပြောဆိုသွားတာပါ။သူ့အုပ်ချုပ်ရေးကိုသတင်းစာဆရာတွေနဲ့တခြားဆန့်ကျင်သူတွေကမတိမငင်ဖြစ်အောင်လုပ်ဖို့ကြိုးစားကြမယ်ဆိုရင်သူ့အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့အတည်ပြုချက်နဲ့ပြတ်ထန်းရတဲ့စီးအုပ်ချုပ်ရေးမဟုတ်တဲ့တော်လိုင်းအစိုးရတရားဖွဲ့သွားမယ်လို့ဒူတာဒီကပြောသွားတာပါ။မလေးရှားနိုင်ငံမှာနောက်နှစ်ကြာရင်လုံးဝအထွေထွေရွေးကောက်ပွဲတွေမတိုင်ခင်နိုင်ငံရေးတင်းမာမှုအရှိန်တက်နေတာနဲ့အမျှအရှုပ်အထွေးတွေကြောင့်အကျရိုက်နေတဲ့ဝန်ကြီးချုပ်နာဂျစ်ဘရော့ဆက်ကိုအတိုက်ခံခေါင်းဆောင်တွေ UCB စနေနေ့ကထောင်ထဲချီတဲ့လူတွေစုဝေးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.